Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တမ်းမြန်မာပိုင်းစီစဉ်ရဲ့2018ခုနှစ် February 28ရက်ဘရူးနီမနက်ဖက်အတန်လွင့်စီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ32.40.48တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာကျွန်တော်ဆက်မွေးပါခင်ဗျာအခုမနေ့ဖက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါရှင်ကျွန်မကခင်ဗျာတက်ပါဒီမနေ့ခင်းသတင်းတွေကိုကိုကြောင်နေနဲ့အတူတင်ညာပေးပါပါစီးရီးယားမှာရုရှားရဲ့တနေ့9နာရီအဖြစ်ရရေးလုပ်ခဲ့ပေမဲ့တိုက်ပွဲနေရာကနေအရက်သားတွေတယောက်မှထွက်ခွာတာတော့မတွေ့ရသေးပါဘူးအမေရိကန်သမ္မတဒေါ်နယ်ထရန့်ဟာ2020မှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာနောက်တစ်ကြိမ်ထပ်ပြီးဝင်ပြိုင်အောင်ဖို့ဖက်ဆုံးဖြတ်ထားပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆက်မွေးပါရှင
်ဟုတ်ကဲ့ကောင်းပါခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေကိုတင်ပြပြီးနားဆင်ရအောင်မယ်အထက်မှာဆိုရင်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီနှစ်ပတ်လည်ပုံမှန်အစည်းအဝေးမှာ
The EU will present a resolution on the human rights situation in Myanmar proposing the renewal of the mandate of the special
မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ချမှတ်ဖို့ရှိတဲ့အကြောင်း EU ရဲ့အထူးကိုယ်စားလှယ်ပြောကြားသွားတာဖြစ်ပါတယ်။နောက်ပိုင်းသတင်းလှော်တွေတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ရပါမယ်။အဲ့ဒါအပြင်အမုန်းပွားစီတဲ့အကြောင်းအရာတွေတင်နေတဲ့ဥဝီသူရဲ့ Facebook အကောင့်ကို Facebook တာဝန်ရှိသူတွေကပိတ်ပစ်လိုက်ပြီးဆိုတဲ့အကြောင်းအမေရိကန်နိုင်ငံမှာဒုက္ခသည်ဖြစ်ခိုလုံခွင့်ရထားတဲ့မြန်မာနိုင်ငံသားတချို့ရဲ့ကိုယ်ရေးချက်လက်တွေကိုအမေရိကန်တာဝန်ရှိသူတွေကပြန်လည်စစ်ဆေးနေကြတယ်ဆိုတဲ့သတင်းလောအစရှိတာတွေကိုနားဆင်ရပါမယ်။နောက်ပိုင်းမှာလည်းအင်္ဂါညတရက်လေးလိုက်စူနီကန်ကိုပြန်ပြီးတော့ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။ဒါရီမတိုင်ခင်အရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်အောင်လင်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
စီးရီးယားနိုင်ငံအရှေ့ပိုင်းဂိုတာဒေသမှာလူသားချင်းစာနာမှုဆိုင်ရာအပြစ်ခတ်ဆိုင်ငံ့မှုကိုရုရှားကနေစတင်လိုက်ပါပြီ။ဒါပေမဲ့တိုက်ပွဲတွေထပ်ပြီးဖြစ်နေစေဖြစ်တယ်လို့အဲ့ဒီဒေသကနေအရက်သားတွေထွက်ခွာတဲ့အရေးအယံမတွေ့ရသေးပါဘူး။ကုညီကျယ်ဆယ်ရေးတွေလည်းပို့ဆောင်တာမတွေ့ရပါဘူး။စီးရီးယားမြို့တော်ဒမတ်စကတ်စ်နားကတိုက်ပွဲတွေကနေအရက်သားတွေရှောင်တိမ်နိုင်မှုအတွက်သဘုံတွေထိန်းချုပ်ထားတဲ့ဒေသကိုရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေတနေ့ကို9နာရီကြာရက်ဆိုင်ပြဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကအမိန့်ထုတ်ပြန်ခဲ့တာဖြစ်ပြီးပထမနေ့မှာပဲအရက်သား6ဦးထဲမှာတည်ဆုံးခဲ့ရပါတယ်။စီးရီးယားသမ္မတဘက်ရှာအာအက်ဆန်ရုရှားသမ္မတပူတင်ရဲ့ကြီးမားတဲ့ပုံကြီးတွေကိုတစ်ဖက်တစ်ချက်စီမှာချိန်ထားတဲ့စီးရီးယားအစိုးရရဲ့စစ်ဆေးဂိတ်တွေရှိရာတိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသကနေထွက်ခွာသွားတဲ့အရက်သားကတော့တယောက်မှမရှိသေးပါဘူး။လူသားချင်းစာနာမှုနဲ့အပြစ်ခတ်ရဆဲထားခြင်းအတွင်းတပုံတွေကအစိုးရတပ်တွေကိုတိုက်ခိုက်ခဲ့တယ်လို့ရုရှားနဲ့စာနာစီးရီးယားအစိုးရသတင်းဌာနတွေကဆွဆွဲခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကလည်းတပုံတွေဟာတခြားစစ်မျက်နှာတွေဖွင့်ပြီးထိုးစစ်တွေဆင်နေတယ်လို့ပြောပါတယ်။တပုံတွေကအရက်သားတွေတိုက်ပွဲဒေသကထွက်မသွားအောင်တားဆီးထားပါတယ်လို့လည်းရုရှားကဆွဆွဲပါတယ်။ဒါပေမဲ့ဒါကိုတပုံတွေကငင်းဆိုပါတယ်မြေပြင်ချင်းနေဟာဘယ်သူမှသွားဖို့မသင့်သေးဘူးဆိုတာရှင်းနေပါတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအဖွဲ့ကပြောခွင့်ရကပြောပါတယ်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားနိုင်ငံရဲ့ဝင်ရောက်ဆွတ်ဖက်မှုတွေနဲ့ပတ်သက်ပြီးတော့လွှတ်တော်အမတ်တွေရဲ့စစ်ဆေးမေးမြန်းမှုတွေကိုခံယူဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆက်သွယ်ရေးညွှန်ကြားရေးမှူး Hope Hicks နေ့တုန်းကလွှတ်တော်အမတ်ရဲ့ရှေ့မောက်ကိုရောက်ခဲ့ပေမဲ့အမတ်တွေရဲ့မေးခွန်းကိုတော့ဖြေဆိုဖို့သူကငြင်းဆန်ခဲ့ပါတယ် Hope Hicks ဟာသမ္မတထရန့်အတွက်အကြဆုံးတာဝန်ထမ်းဆောင်ပေးနေတဲ့လက်ထောက်အရာရှိတွေကတူပါသမ္မတထရန့်ရဲ့အင်မီရောတက်တန်း73လတောက်လျှောက်တာဝန်ထမ်းဆောင်နေသူပါအမေရိကန်အလို့တော်ထောက်လန်းရေးကော်မတီရဲ့တကားပိတ်မင်းမြန်းချက်တွေကိုဖြေဆိုဖို့မနေ့ကလွှတ်တော်ကိုရောက်လာခဲ့တဲ့ Hope Hicks ဟာသမ္မတထရန့်ရဲ့မိသားစုအတွက်လူထုဆက်ဆံရေးဆိုင်ရာပြောခွင့်ရအမျိုးသမီးဖြစ်နေရောသမ္မတထရန့်ရဲ့သမီး Ivanka Trump ရဲ့ပြောခွင့်ရအမျိုးသမီးဖြစ်နေပါအဝတ်ထည်လုပ်ငန်းတွေကိုမြင့်တင်ရေးအတွက်အစားပိုင်းမှာတာဝန်ယူခဲ့တဲ့သူပါနောက်ပိုင်းမှာတော့သမ္မတထရန့်ရဲ့မဲဆွယ်စီယုံရေးမှာတာဝန်ယူခဲ့ပါတယ်လွှတ်တော်ကြားနာမှုမစခင်ကတည်းကအမတ်တွေမိတာကို Hope Hicks ဖြေမှာမဟုတ်ဘူးလို့ Republican အမတ်တူဖြစ်တဲ့ Chris Stewart ကတင်းတော်တွေကိုကြိုပြီးတော့ပြောခဲ့ပါတယ်အဲ့တကားပိတ်ကြားနာစစ်ဆေးမှုဟာနိုင်နဲ့ခြေပြီးတော့ကြားခဲ့ပါတယ်
American ပြည်သူမှဖမ်းဆီးခံရပြီးဌာနကိုပြန်ပြီးအပုတ်ခံရမယ်ရွှေပြောင်းလာရောက်သူတွေအနေနဲ့အာမခံလျှောက်ထားဖို့အတွက်တရားရုံးကျမ်းစာမှုတွေလျှောက်ထားဖို့မရှိဘူးလို့နိုင်ငံတော်တရားရုံးချုပ်ကထောက်ခံမဲငားမဲကန့်ကွက်မဲတုံးမဲနဲ့ဆုံးဖြတ်ချက်ချလိုက်ပါတယ်အခုလိုကျမ်းစာမှုတွေမှာလူတအူးအနေနဲ့အမှုစစ်ဆေးနေစဉ်အတွင်းငွေဒါမှမဟုတ်ပိုင်ဆိုင်ပစ္စည်းကိုအာမခံတင်ထားရင်ဖမ်းဆီးခံရခြင်းမှ လွတ်ပေးနိုင်ခြင်းကိုဆုံးဖြတ်တာဖြစ်ပါတယ်။တကယ်လို့လျှောက်ထားသူဟာတရားရုံးတော်ကိုမလာရင်တော့သူ့ရဲ့အာမခံတင်ထားတဲ့ငွေဒါမှမဟုတ်ပစ္စည်းဆုံးရှုံးမှာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ဟာနိုင်ငံရေးခေါလုံးကွန့်တောင်းခံထားသူတွေနဲ့အမြဲတမ်းနေထိုင်ခွင့်ရရှိထားသူတွေလည်းအကျုံးဝင်ပြီးသူတို့တွေကိုဒီဆုံးဖြတ်ချက်ရလူဝင်မှုကြီးကြပ်ရေးတရားရုံးတော်ကနေအမှုမစစ်ဆေးမချင်းရက်အကန့်အသတ်မရှိဖမ်းဆီးထားနိုင်တာဖြစ်ပါတယ်
။လာနဲ့လာမယ့်2020ခုနှစ်မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက်သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရေးမှူးဖြစ် Republican Party က Digital View ဟာမူ Brett Pascal ကိုခန့်တယ်လို့သမ္မတထရမ့်ကကြေညာလိုက်ပါတယ်။ဒါဟာသမ္မတထရမ့်နောက်တစ်ချိန်သမ္မတဝင်ရွေးဖို့ဆုံးဖြတ်ထားတဲ့အစီအစဉ်ပါပဲ။အောင်မြင်မှုမတန်တဲ့ကိုအခြေခံပြီးတော့ Brett Pascal ကိုရွေးချယ်ခဲ့တာဖြစ်ပြီးတော့သူဟာမယုံနိုင်လောက်အောင်ထုချွန်တဲ့သူတစ်ဦးဖြစ်တယ်လို့သမ္မတထရမ့်ကဆိုပါတယ်။အသက်42နှစ်ရှိဖြစ်တဲ့ Pascal ဟာပြည်ကနေတဲ့အတွင်းသမ္မတထရမ့်ကိုထောက်ခံတဲ့ America First Action အုပ်စုမှဝင်ရောက်ကူညီပေးခဲ့တဲ့သူပါပြည်ကနေ2016ခုနှစ်သမ္မတရွေးကောက်ပွဲကာလအတွင်းကျေးလက်ဒေသတွေမှာရှိတဲ့မဲဆန္ဒရှင်တွေကိုအဓိကပြစ်မှတ်ထားပြီးတော့သမ္မတထရမ့်ကိုမဲတွေပေးရအောင် Pascal က Facebook လူမှုကွန်ရက်ကိုအောင်မြင်မြင်အသုံးချခဲ့တာ
ပါ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိတိုင်းဒိုမီတာ32 kHz 9335ไฟฟอมิดา40กิโลเฮิรตซ์983ญาไฟโดมิดา48กิโลเฮิรตซ์6153ญาเนดุติยานายเวมาไฟเลมิดา190กิโลเฮิรตซ์1505รูกาเนทุ่ล่วนไปနေပါတယ်မနေ့7နာရီကနေ9နာရီတိပြန်လဲထုတ်လွှင့်ချက်ကိုတော့ไฟโดมิดา20 25 32တို့ကနေဖမ်းယူနိုင်ပါတယ်
ဒီဝေမေရိကန်တိုင်းကမနေ့ကင်းတင်းတွေကိုဆက်လက်ကျင်းပနေပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့လူခွင့်ရေးကောင်စီနှစ်ပတ်လည်စည်းဝေးပွဲမှာမြန်မာနိုင်ငံရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးလူခွင့်ရေးဆိုင်ရာစိုးရိမ်မှုတွေကိုနိုင်ငံတချို့ကထောက်ပြခဲ့ပါတယ်။လူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်လုပ်ပိုင်ခွင့်တာဝန်ကိုတက်တန်းတိုးပေးဖို့အဆိုပြုချက်အပါအဝင်မြန်မာနိုင်ငံကလူနည်းစုတိုင်းရင်းသားတွေလူနည်းစုဘာသာဝင်တွေအထူးသဖြင့်ရိုဟင်ဂျာတွေပေါ်မှာပြုမှုဆက်ဆံပုံနဲ့ပတ်သက်လို့အထူးစိုးရိမ်ကြောင်းပါဝင်တဲ့ဆုံးဖြတ်ချက်ကို EU ဥရောပသမဂ္ဂကတင်ပြမယ်လို့ EU ရဲ့လူခွင့်ဆိုင်ရာအထူးကိုယ်စားလှယ်ကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေပေါ်မှာအကြမ်းဖက်တပ်ဖြတ်မှုကလူသားတွေပေါ်မှာကျူးလွန်တဲ့ပြစ်မှုလူမျိုးစုလက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့ကနေဒါနိုင်ငံခြားရေးဝန်ကြီးခရစ်စတီနာဖရီလန်ကပြောကြားခဲ့ပြီးဒီလုပ်ရက်တွေကမြန်မာနိုင်ငံဒီမိုကရေစီရေးကိုထိခိုက်စေတယ်လို့လူခွင့်ရေးကောင်စီကပြောပါတယ်။စစ်မှန်တဲ့ဒီမိုကရေစီစနစ်တိုးတက်ဖို့သတင်းလွတ်လပ်ခွင့်ကိုအခြေခံခွင့်ရေးတွေကိုလေးစားရမယ်လို့ပြောခဲ့တဲ့အပြင် Righteous သတင်းတောင်နှစ်ယောက်ဖမ်းဆီးထားတဲ့ပေါ်စိုးရင်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံကနိုင်ငံတကာပူးပေါင်းဆောင်ရွက်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကတော့ရခိုင်ပြည်နယ်ပြည်ထနာကိုအပြုသဘောနဲ့မချင်းကပ်ဘူးဆိုရင်ဆိုးကျိုးတွေရှိလာနိုင်ပြီးပြည်ထနာဖြည့်ဆည်းမှုကိုထိခိုက်နိုင်တယ်လို့အင်ကာနဲ့မင်ကုန်းမှာပြောပါတယ်။လူမှုအတိုင်းဝန်ကြားပဋိပက္ခဘာသာရေးအရခွဲခြားဆက်ဆံမှုနဲ့မပတ်သက်တယ်လို့အယူဝါဒနှစ်ဖက်အကြားပဋိပက္ခမဟုတ်ပါဘူးလို့လည်းဝန်ကြီးဦးကျော်တင်ကပြောပါတယ်
။ Facebook တိုင်းဝိုင်းတွင်းမှာတုတ်နဲ့တူအမုန်းပွားရအောင်တင်တဲ့အကောင့်တွေကိုအသုံးပြုခွင့်မပေးတဲ့စီကံချက်အရမြန်မာနိုင်ငံကအရှင်ဝီရတ်သူရဲ့Facebook ဆာမနာကိုအမေရိကန်ခြေဆိုင် Facebook ကုမ္ပဏီရဲ့တာဝန်ရှိတဲ့သူတွေကပိတ်လိုက်ပါပြီ။ဗုဒ္ဓဘာသာဖုံးတော်ကြီးဆိုတာဟာမေတ္တာတရားပွားများအောင်သာလုပ်တင်နေ။နိုင်ငံကြီးညံ့ရေးအတွက်အစိုးရကကြိုးပမ်းနေတဲ့အချိန်မှာဒါမျိုးတွေမရှိသင့်ဘူးလို့တန်ခါအုပ်ဆောင်အဖွဲ့ကဆိုပါတယ်။ဗုဒ္ဓဘာသာပင်လယ်ရင်လို့နာမည်ကြီးတဲ့အရှင်ဝီရတ်သူရဲ့ Facebook ဆာမနာမှာမွတ်စလင်တွေနဲ့ပတ်သက်ပြီးတော့ရန်လုံမုန်းတီးတဲ့ post တွေတင်နေတာဟာအမုန်းပွားစေလို့ဒီအကောင့်ကိုပိတ်လိုက်တာလို့ Facebook ပြောခွင့်ရပုဂ္ဂိုလ်က VOE ကိုပြောပါတယ်။အရှင်ဝီရတူရဲ့အကောင့်ကိုအခုဇန်နဝါရီလနှောင်းပိုင်းမှာပိတ်ခဲ့တာဖြစ်ပါတယ်။မနေ့ကလည်းရက်ပေါင်း30ပိတ်ခံရပြီးအဲဒီတော့ကတင်ခဲ့ဗီဒီယိုထဲမှာဒါဟာ Facebook ကိုမွတ်စလင်တွေသိမ်းကြတာကြောင့်လို့ပြောခဲ့ပါတယ
်။ကမ္ဘောဒီးယားမှာမကြသေးခင်ကဒီမိုကရေစီပေါ်မှာထိခိုက်နှင်နာစေတဲ့လုပ်ရက်တွေကြောင့်အမေရိကန်ဘက်ကပေးနေတဲ့အထောက်အကူဒေါ်လာ8.3 billionကိုဖျက်တောက်လိုက်ပြီလို့အင်ဂျီရောကအင်ကာနေမှာကြေညာခဲ့ပါတယ်။တနင်္လာနေ့ကကျင်းပတဲ့ကမ္ဘောဒီးယားနိုင်ငံအထက်တော်ရွေးကောက်ပွဲဟာကမ္ဘောဒီးယားလူထုရဲ့စစ်မှန်တဲ့ဆန္ဒကိုကိုစားမပြုကြောင်းနဲ့ဒါကြောင့်လဲလွန်စွာဆွေးင်ကြောင်းအမေရိကန်သမ္မတအင်ဂျီပြောခွင့်ရဆာရာဟက်ဂီဆန်ဒါဆက်ပြောပါတယ်။အခုလို short ချမှုတွေမှာစစ်ဖက်နဲ့အရက်ဖက်အထောက်အကူတွေပါပါပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုကပေးနေတဲ့ကမ္ဘောဒီးယားနိုင်ငံအတွက်ကျန်းမာရေးလေယာဉ်စိုက်ပျိုးရေးမြေမြုပ်ပိုင်းရှင်းလင်းရေးနဲ့ကမ္ဘောဒီးယားပြည်သူတွေအတွက်တခြားစီစဉ်တွေကိုတော့ဆက်ပြီးပေးရမယ်အကြောင်းပြောပါတယ်။အခုလိုဆုံးဖြတ်ချက်အတွက်ကမ္ဘောဒီးယားဘက်ကတော့ဘာမှမတုံ့ပြန်သေးပါဘူး။တနင်္လာနေ့ရွေးကောက်ပွဲမှာအာဏာရပါတီကပဲလုံးဝတခဲနဲ့အနိုင်ရခဲ့တာဖြစ်ပါတယ်
။ကမ္ဘာ့ဘောင်းက IS သွေးကြွအုပ်စုတွေနဲ့ဆက်ဆက်နေတဲ့အုပ်စုခုနှစ်ခုကိုအမေရိကန်နိုင်ငံရဲ့ဌာနကမနေ့တုန်းကပဲထုတ်ပေါ်လိုက်ပါတယ်။အဲဒီကခေါင်းဆောင်တို့ဦးလည်းကျန်းဖက်သမားတွေဖြစ်သတ်မှတ်လိုက်ပြီးတော့သူတို့ကိုထောက်ပံ့နေတဲ့ဘန်ဒါရေးလမ်းကြောင်းတွေကိုလည်းဖြတ်တောက်လိုက်တယ်လို့ဆိုပါတယ်။ IS ဖွဲ့ခုနှစ်ခုထဲမှာအနောက်အာဖရိကက IS ဖိလစ်ပိုင်က IS နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံက IS ဖွဲ့တို့ပေါင်းပြီးတော့တခြားဆက်နွယ်နေတဲ့အဖွဲ့လေးခုထဲမှာဆိုမာလီးယား၊တူနီးရှားနဲ့အီဂျစ်ဖိလစ်ပိုင်မှာရှိတဲ့မန္တနာကိုကျွမ်းမလို့ရှားနေတဲ့မာဟူတီအုပ်စုတွေဖြစ်တယ်လို့ဆိုပါတယ်
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကြောင်လင်းတို့ပြောပြသွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့လူခွင့်ကောင်စီနှစ်ပတ်လည်အစည်းအဝေးပွဲမှာမြန်မာနိုင်ငံရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ EU ဥရောပသမဂ္ဂကနေဒါဂျပန်စသဖြင့်နိုင်ငံတွေကစိုးရိမ်မှုတွေပြတ်တာခဲ့ကြပါတယ်မြန်မာနိုင်ငံလူခွင့်အထူးကိုယ်စားလှယ်ရဲ့လုတ်ပိုင်권တက်တန်းဆက်တိုးဖို့ဆိုပြုချက်ပါဝင်တဲ့ဆုံးဖြတ်ချက်ကို EU ကချမှတ်ဖို့ရှိတယ်လို့တင်ပြခဲ့တယ်လို့မြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီစနစ်ဖြစ်ဖို့အတွက်သတင်းလွတ်လပ်ခွင့်အခြေခံအခွင့်အရေးတွေလိုအပ်နေတယ်လို့ကနေဒါကပြောကြားခဲ့ပါတယ်အကြောင်းစုံကိုမတ်စုမြတ်မုံကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်
ဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့38ကြိမ်မြောက်ပုံမှန်အစည်းအဝေးဒုတိယနေ့မှာမြန်မာနိုင်ငံအပါအဝင်နိုင်ငံစုံကအဆင့်မြင့်ကိုယ်စားလှယ်တွေကလူခွင့်ရေးဆိုင်ရာသဘောထားမှတ်ချက်တွေပေးခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့လူခွင့်ရေးဆိုင်ရာစိုးရိမ်မှုတွေကိုနိုင်ငံတချို့ကထောက်ပြသွားကြပါတယ်။ EU ဥရောပသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်Mr. Stravos Lambrinidis ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ကို EU ကချမှတ်သွားဖို့ရှိတယ်လို့ခုလိုပြောကြားခဲ့ပါတယ်
။ The EU will present a resolution on the human rights situation in Myanmar, proposing the renewal of the mandate of the special rapporteur.
မြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ကို EU ကတင်ပြမှာဖြစ်ပါတယ်။အဲ့ဒီထက်မှာလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ရဲ့လုတ်ပိုင်권တာဝန်ကိုစက်တမ်းတိုးဖို့အဆိုပြုချက်ပါဝင်ပါမယ်။နိုင်ငံတကာအချက်အလက်ရှာဖွေအဖွဲ့ရဲ့ဆောင်ရွက်မှုတွေဘယ်လောက်ထိတိုးတက်နေပြီလဲဆိုတဲ့သုံးသပ်ချက်ပါဝင်ပါမယ်။လူနည်းစုတိုင်းရင်းသားတွေလူနည်းစုဘာသာဝင်တွေအထူးသဖြင့်ရိုဟင်ဂျာတွေအပေါ်ပြုမှုဆက်ဆံမှုနဲ့ပတ်သက်လို့အထူးဆိုရင်ကြောင်း EU ရဲ့ဆုံးဖြတ်ချက်ထဲမှာထပ်မံထက်သွင်းဖော်ပြထားပါတယ်
။ပြီးခဲ့တဲ့နှစ်ဩဂတ်စ်လ25ရက်နေ့နောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာတိမ်းတဲ့အချိန်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ကိစ္စနဲ့အမြောက်အများတည်ဆုံးခဲ့တယ်ဆိုတဲ့ကိစ္စတွေကြောင့်မြန်မာဗိုလ်ချုပ်ကြီးရဲ့အပေါ်အရေးယူတန်ခတ်ဖို့အတွက် EU နိုင်ငံသားရေးဝန်ကြီးတွေတင်းနှလာနေကြပဲသဘောတူခဲ့ကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်အကြမ်းဖက်တပ်ဖြတ်မှုဟာလူသားတွေအပေါ်ကျူးလွန်တဲ့ပြစ်မှုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့ကနေဒါနိုင်ငံသားရေးဝန်ကြီးခရစ်စတီယာဖရီလန်ကကုလသမဂ္ဂလူခွင့်ကောင်စီစည်းဝေးပွဲမှာအင်္ဂါနေ့ကပြောကြားသွားပါတယ်။ဒီလှုပ်ရက်တွေကမြန်မာနိုင်ငံဒီမိုကရေစီကိုထိခိုက်စေနိုင်တယ်လို့လည်းအခုလိုပြောပါတယ်။
Beyond the grave human toll these crimes have exacted, they will have a devastating effect on Myanmar's transition to democracy. Without respect for human rights and individual
freedom, ဒီပြဟုကျွလွန်မှုတွေကြောင့်လူအသက်ပေါင်းများစွာဆုံးရှုံးရတဲ့အပြင်မြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲပေါ်လေအကြီးအကျယ်ထိခိုက်နိုင်ပါတယ်။လူခွင့်ရေးကိုမလေးစားဘူး၊တူးတယောက်ချင်းစီရဲ့လွတ်လပ်ခွင့်ကိုမလေးစားဘူးဆိုရင်ဒီမိုကရေစီမဖြစ်နိုင်ပါဘူး။ရစ်စတဲ့လူရတွေကိုကျူးလွန်ထားသူတွေကိုအရေးယူရပါမယ်။ဒါကြောင့်လည်းဖိနှိပ်မှုတွေကိုတည်တည်သာသာဆောင်ရွက်ခဲ့တဲ့အခန့်ကဏ္ဍအတွက်ဗိုလ်ချုပ်မမောင်စိုးဘော်ကနေဒါနိုင်ငံကအရေးယူတန်းခတ်ခဲ့ပါတယ်
။ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့အခြေအနေတွေအင်းဒီရွာမှာမွတ်စလင်ရွာသားတွေကိုတပ်ဖြတ်ခဲ့တဲ့အကြောင်းသတင်းဖော်ထုတ်ရင်းဖန်ဆီးခံရပြီးနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲခံထားရတဲ့ Writers သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်နဲ့ပတ်သက်လို့လည်းကနေဒါနိုင်ငံသားဝင်ကြီးကစိုးရင်ကြောင်းလူခွင့်ရေးကောင်စီကိုပြောကြားခဲ့ပါတယ
် For true democracy to flourish fundamental freedoms such as freedom of the press must be respected That is why Canada is gravely concerned by the imprisonment
မြန်မာနိုင်ငံဒီမိုကရေစီစနစ်တိုးတက်လာဖို့အတွက်ဆိုရင်တရင်လူလတ်ခွင့်လိုအခြေခံအခွင့်အရေးတွေကိုလေးစားရပါမယ်ဒါကြောင့်လည်းရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပြစ်မှုတွေကိုတရင်ထုတ်ပြန်ခဲ့တဲ့ Writer သတင်းတောင်နှစ်ယောက်ကိုဖမ်းဆီးထားတဲ့ပေါ်ကနေဒါနိုင်ငံကသိကူဆွေးင်ပါလေကိုတိုင်းသတင်းတောက်တယောက်ဖြစ်ခဲ့တဲ့အတွက်သတင်းတောက်တွေအနေနဲ့သူတို့အလို့ကြောင့်အေးအေးယူတန်းခတ်ခံရမလားဆိုတဲ့ဆွေးရင်စိတ်မရှိတင်ဘူးလို့ခိုင်ခိုင်မာမာပြောချင်ပါလေ
ဂျပန်နိုင်ငံသားရေးဌာနပါလီမန်ဒုတိယဝန်ကြီးမစ္စတာမာနာဘူဟိုရီကလည်းဂျပန်အစိုးရရဲ့ဆွေးရင်မှုကိုပြောကြားပြီးရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်ဂျပန်နိုင်ငံကထောက်ပံ့ကူညီနေတဲ့ကိစ္စတွေကိုစကားပြန်ကနေတဆင့်အခုလိုပြောကြားခဲ့ပါတယ
် As for the situation Rakhine State in Myanmar We have conveyed to the government of Myanmar, from the top leadership to the working level, our human rights and humanitarian concerns.
မြန်မာနိုင်ငံရခိုင်ပြည်နယ်နဲ့ပတ်သက်လို့လူခွင့်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာစိုးရိမ်တဲ့ကိစ္စတွေနိုင်ငံတကာအတိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့အရေးကြီးတယ်ဆိုတော့ ဂျပန်ဆိုရရဲ့သဘောထားတွေကိုမြန်မာထိပ်ပိုင်းကောင်းဆောင်တွေကစလို့အောက်ခြေပိုင်းအထိကိုအသိပေးပြောကြားထားပါတယ်။မြန်မာဆိုရအနေနဲ့ပြဿနာကိုရေရှည်ဖြေရှင်းနိုင်အောင်အားပေးတဲ့အနေနဲ့ရောရခိုင်ပြည်တွေကရှုပ်ထွေးတဲ့ကိစ္စတွေကိုရင်ဆိုင်ဖြေရှင်းတဲ့နေရာမှာရေရှည်အားပေးတဲ့အနေနဲ့ပါဂျပန်နိုင်ငံကဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအထောက်ပံ့တွေတခြားအစပြုဆောင်မှုတွေကိုအကောင့်ထဲပေါ်ပြီးတော့လုပ်ပေးနေပါတယ်။
မြန်မာနိုင်ငံကနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးကျော်တင်ကလည်းရခိုင်ပြည်နယ်ပြဿနာကိုအပြုသဘောနဲ့မချင်းကပ်ဘူးဆိုရင်ဆိုးကျိုးတွေရှိလာနိုင်ပြီးတော့ပြဿနာဖြေရှင်းမှုကိုထိခိုက်နိုင်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကပြောကြားသွားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေပြန်လာရေးနဲ့ရခိုင်ပြည်နယ်ကလူမှုအတိုင်းဝိုင်းတွေပြန်လည်ထူထောင်ရေးအစိုးရရဲ့ဆောင်ရွက်ချက်တွေမှာ UNDP နဲ့ UNHCR တို့နဲ့ပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့တာကိုလည်းလူ့ခွင့်ရေးကောင်စီမင်ခွန်းနဲ့မှထည့်သွင်းအသိပေးသွားပါတယ်။ဂျနီဗာမှာကျင်းပနေတဲ့38ကြိမ်မြောက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအစည်းအဝေးကို February 26ရက်နေ့ကနေမတ်လ23ရက်နေ့အထိကျင်းပနေတာဖြစ်ပါရဲ့ရှင
်။မဆုမြတ်မွန်ပြောပြပေါ်တာဖြစ်ပါတယ်။တော်ရရှိများခင်ဗျာ Facebook လူမှုကွန်ရက်အတွင်းတဦးနဲ့တဦးအမုန်းပွားစီဖို့တင်တဲ့အကောင့်တွေကိုအသုံးပြုခွင့်မပေးတဲ့စည်းကမ်းချက်အရမြန်မာနိုင်ငံကအရှင်ဝီရတူရဲ့ Facebook စာမျက်နှာကိုအမေရိကန်ခြေစိုက် Facebook ကုမ္ပဏီရဲ့တာဝန်ရှိသူတွေကပိတ်ပစ်လိုက်ပါပြီ။ဘုရားဘာသာဖုံးတော်ကြီးတွေဟာမေတ္တာတရားပွားများအောင်သာလှုပ်တဲ့နေအပြင်အစိုးရကမြန်မာနိုင်ငံညီညာရေးအတွက်ကြိုးပမ်းနေချိန်မှာဒါမျိုးတွေမရှိသင့်ဘူးဆိုပြီးတော့လေတန်ကအုတ်ဆောင်အဖွဲ့ကပြောပါတယ်အပြစ်ဆုံးကိုဒေါခင်မျိုးတက်ကပြောပြပြပါလိမ့်မယ
်ဘုရားဘာသာဝင်ဘင်လာဒင်းလို့နာမည်ကြီးခဲ့တဲ့အရှင်ဝရသူရဲ့ Facebook စာမျက်နှာမှာမွတ်စလင်တွေနဲ့ပတ်သက်ပြီးရန်လိုမုန်းထား post တွေတင်နေတာဟာအမုန်းပွားစေတဲ့အတွက်ဒီအကောင့်ကိုပိတ်လိုက်တယ်လို့ Facebook ပြောခွင့်ရက VOA ကို email နဲ့အတည်ပြုပြောဆိုခဲ့ပါတယ်။ Facebook အတိုင်းဝိုင်းတွင်တဦးနဲ့တူအမုန်းပွားစေဖို့အကြမ်းဖက်မှုတွေတိုးစေဖို့ရည်ရွယ်ပြီးတင်တဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေကို Facebook အသုံးပြုခွင့်မပေးဖို့အတွက်စီကံသတ်မှတ်ထားကြောင်းလဲ Facebook ကုမ္ပဏီပြောခွင့်ရကပြောပါတယ်။ဒါမျိုးအကြောင်းအရာတွေကိုတစုံတစ်ယောက်က Facebook မှာတင်လာရင်တက်ရောက်တဲ့အတိုင်းအတာလိုက်ခိတသုံးခွင့်ပိတ်တာနဲ့အကောင့်ကိုဖယ်ရှားတဲ့အထိအရေးယူကြောင်းလည်းပြောပါတယ်။အရှင်ဝီရသူရဲ့အကောင့်ကိုအခုနှစ် January လနှောင်းပိုင်းမှာပိတ်ပစ်ခဲ့တာဖြစ်ပါတယ်။မနစ်ကလည်းရက်ပေါင်း30အပိတ်ပင်ခံခဲ့ရပြီးအဲ့ဒီတုန်းကတင်တဲ့ဗီဒီယိုထဲမှာတော့ဒါဟာ Facebook ကိုမွတ်စလင်တွေကတင်ခဲ့တာကြောင့်လို့ပြောကြခဲ့တာပါ။မြန်မာနိုင်ငံသားအများအပြားအသုံးပြုနေတဲ့ Facebook စာမျက်နှာကနေအမုန်းတရားတွေပြန့်ပွားစေတာဟာမြန်မာနိုင်ငံအတွက်ရောပြည်သူတွေအတွက်ပါကောင်းတဲ့လက္ခဏာမဟုတ်တဲ့အတွက်အခုလိုပိတ်ပစ်တာဟာကောင်းပါတယ်လို့တန်ကအုတ်ချောင်းအဖွဲ့ကနေဒါကဆရာတော်ဦးကောဝိတာကပြောပါတယ
်ဒီလိုပိတ်ပစ်နေတဲ့ဆိုတော့အရင်တခါလည်းဘုံလို့ကြားဆိုပြီးဒါမှမဟုတ်နောက်တစ်ခါပြန်ပေါ်လာသူကတပ်ပိတ်နေဆိုရင်တော့ကောင်းပါတယ်ဘုံလည်းဆိုတော့ဘုံအပြင်းမှာကူဒကမကြီးတော်သာစုကြည်ကအကုန်လုံးမတူကွဲပြားချမ်းသာမှုရှိနေတဲ့အဖွဲ့အစည်းတွေလူမျိုးစုတွေအကုန်လုံးဇန်းဒီလုံးပြန်ပြီးစည်းရုံးနေတဲ့အချိန်ပါဒီလိုတစ်ဖက်ကနေပြီးတော့အဲ့ဒါပြင်ပြအောင်ပေါ်ရပါပေါ့ဗျာ။လုံနေတာလေဘုံဘုံနဲ့တွေ့နေရတယ်။တွေ့နေရတော့တော်လေးစိတ်မကြောက်တာပြရပါလေ
။2013ခုနှစ်တုန်းက Times Magazine ရဲ့မျက်နှာပုံမှာ The Face of Buddhist Terror ဗုဒ္ဓဘာသာရဲ့အကြောက်စရာပုံရိပ်အဖြစ်နဲ့ဦးဝီရသူရဲ့မျက်နှာကိုဖော်ပြခဲ့တာပါ။မြန်မာအစိုးရကလည်း2016ခုနှစ်ထဲမှာပဲအမျိုးဘာသာသာသနာအတွက်ပြင်းပြင်းထန်ထန်လှုံ့ဆော်တဲ့မဘာသာအဖွဲ့ကိုဖျက်သိမ်းဖြစ်ခဲ့တယ်လို့အရှင်ဝိရသူကိုလည်းအမုန်းတရားဟောပြောမှုတွေနဲ့ပတ်သက်ပြီးတရားဟောခွင့်တစ်နှစ်ပိတ်ပင်ဖြစ်ခဲ့ပါတယ်။ဒါပေမဲ့ဆိုရှယ်မီဒီယာဖြစ်တဲ့ Facebook ကနေတော့ဟောပြောခွင့်တွေရနေတာပါ။ဗုဒ္ဓဘာသာဖုံးတော်ကြီးတွေအနေနဲ့မေတ္တာတရားပြန့်ပွားဖို့သာဟောပြောရမှာဖြစ်ကြောင်းဆရာတော်ဦးကောဝိတာကပြောပါတယ်
။ဘုန်းကြီးတွေကတော့အမုန်းတရားပွားများလာပြီးမလို့တင်ဖို့လို့ဒီမှာလေပေါ့လို့ဆိုတော့ဘုန်းကြီးတို့ကမေတ္တာကုဏမုရိဒာဥပေက္ခဆိုတဲ့မြန်မာလူတရားစွမ်းနဲ့ကိစ္စရှိရောဟောချင်ရမယ်ပုဂ္ဂိုလ်လေးဖြစ်ပါလေ။ပြီးတော့တန်ကြီးကိုတည်ဆောက်တဲ့အချိန်မှာလည်းခုလိုဟိုမုန်းကြီးရဲ့ပေါင်းပေါင်းသုံးသိမှုလို့ယူဆပါတယ်။ဒါမှမဟုတ်လေဒီကိစ္စတွေကတစ်ဖက်ကဝယ်စီကြီးတစ်ခုကနေပြီးတော့ပန်ဖို့နေတယ်လို့ယူဆတယ်။ဒါလို့ဝယ်စီတော့မသိဘူးပေါ့ဗျာ။ဥသာဏိဝန်ကြီးကိုယ်တိုင်တော်မှပဲမနေ့ကပြောရသေးတယ်။ဟိုဒီလိုလုပ်နေပုဂ္ဂိုလ်ကြီးဘယ်လိုပြောထားလဲညာ။ဒါလို့သူတို့အရေးမယူတာ၊ယူတာတော့သူတို့တောင်းပေါ့ပေါ့သူကလည်းပြောလာသေးတယ်။ဘိုးလိုအနေနဲ့ကျိုးစွားတဲ့ကမာကြီး
။မြန်မာနိုင်ငံမှာအခုနောက်ပိုင်းအင်တာနက်ဆက်သွယ်မှုတွေကောင်းမွန်လာတာနဲ့အမျှ Facebook သုံးဆွဲသူကလည်းများပြားလာနေတာဖြစ်ပြီးအရှင်ဝီရသူရဲ့ပြောဆိုချက်တွေထဲမှာမွတ်စလင်မုန်းကြီးရေးသားတင်ပြချက်တွေအများပြားပါဝင်နေတယ်လို့ဝေဖန်ကြပါတယ်။အရှင်ဝိရသူကတော့သူဟာမွတ်စလင်တွေနဲ့ပတ်သက်ပြီးသတိပေးတာဖြစ်ကြောင်း 2019ခုနှစ်တုန်းက The Guardian ရဲ့မင်းမြန်ကမ်းမှာပြောကြားခဲ့ပါတယ်။ Facebook စာမျက်နှာကနေဥဝီရသူရဲ့အကောင့်ကိုဖယ်ပစ်ခဲ့ပေမဲ့သူ့ရဲ့ဗီဒီယိုတွေနဲ့သူ့ရဲ့ဘာသာရေးဆိုင်ရာအမုန်းပွားစေတဲ့ဟောပြောချက်တွေကတော့ Facebook မှာရှိနေစေဖြစ်တာမို့သူ့နောက်လိုက်တွေကဒါတွေကိုဆက်ပြီးဖြန့်ဝေနိုင်တဲ့အနေအထားရှိနေပါတယ်
။ဒေါက်ကင်မျိုးတက်ပါခင်ဗျာ။တော်ရရှိမြတ်မြတ်အမေရိကန်ပြည်တော်စုမှာဒုက္ခသည်အဖြစ်ခုလုံဝင်ရထားသူမြန်မာနိုင်ငံကလူတချို့ရဲ့ကိုယ်ရေးအချက်လက်တွေကိုပြန်စစ်ဆေးဖို့အမေရိကန်လူဝင်မှုကြီးကြပ်ရေးဌာနကအခုရက်ပိုင်းအတွင်းမှာဆင့်ခေါ်မှုတွေပြုလုပ်နေပါတယ်။ဆင့်ခေါ်စာရသူတွေကြားထဲမှာစိုးရိမ်မှုတွေလည်းဖြစ်နေပါတယ်။အခုလိုဆင့်ခေါ်စာရသူတွေဟာမလေးရှားနိုင်ငံကတဆင့်ရောက်လာတဲ့မြန်မာဒုက္ခသည်တွေအတွင်းမှာဖြစ်ပေါ်နေတာပါ။ဒီအခြေအနေနဲ့ပတ်သက်ပြီးတော့မြန်မာဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေတဲ့အင်ဒီယားနာပြည်နယ်အခြေစိုက် BACI ခေါ်မြန်မာအမေရိကန်လူမှုအဖွဲ့အစည်းရဲ့ဥက္ကဋ္ဌဒေါက်တာရိုဒင်းကာကိုကိုကျော်အောင်လင်ကဆက်သွယ်မိမယ့်နေခါမှာသူကအခုလိုစပြီးတော့ရှင်းပြပါတယ်
။ဒီလိုပါကျွန်တော်တို့သိတဲ့လောက်ကတော့မလေးရှားမှာပမာပိသားတွေ2005 2006ကနေစပြီးတော့ဒုက္ခတဲ့နာမည်စရင်ကောက်တဲ့အခါမှာနာမည်တွေထပ်တာတွေအများကြီးရှိတယ်။ဥပမာလူတစ်ယောက်ကစခန်းတစ်ခုကနေသူ့နာမည်ပေးလိုက်တယ်။မွေးတက္ကရစ်အဖေမေနာမည်နောက်တခြားစခန်းမှာလည်းအဲ့နာမည်အဲ့လူကပဲတော့ပြန်လျှောက်တယ်ဆိုတော့နာမည်သူမွေးတက်တဲ့သူအဖေနမည်နာမည်သူကအဲ့ဒါမလေးရှားမှာတော့ပြဿနာမဟုတ်ဘူးအမေရိကန်ကိုသူတို့ရောက်လာတယ်အမေရိကန်ရောက်တဲ့အခါမှာ citizen သူတို့လျှောက်တဲ့အခါမှာအဲ့ဒီပြဿနာတွေပေါ်လာရောနာမည်လည်းတူတယ်မွေးတက်တဲ့သူလည်းအဖေမေတူတယ်အဲ့တော့လူက၅ယောက်လောက်ရှိလာတယ်၃ယောက်ရှိလာတယ်အဲ့ဒီချိန်မှာအမေရိကန်ဆိုရတယ်ဘလို့မှဒီရှေ့ဆက်လို့green card တို့ citizen တို့ပြလို့မရဘူးအဲ့ဒါကိုအမေရိကန်နိုင်ငံခြားဝင်ကြီးဌာနနဲ့2012ကစပြီးတော့ fraudulent case လို့ခေါ်တယ်အဲ့လိုမလေးရှားမှာအဲ့လိုနာမည်သူနဲ့နေတဲ့အမှု 6,000 လောက်သူတို့တွေ့ရတယ်အဲ့ဒီကြေညာတွေဒီနေ့သူတို့ပြန်ဖြေရှင်းဖို့လုပ်တာဖြစ်တယ်လို့ကျွန်တော်တို့ယူဆတယ်
ဆိုတော့ဘသူဟာဒီနာမည်ရင်းနဲ့ရောက်လာတဲ့သူအစ်စ်အမှန်လဲဆိုတော့ကိုအမေရိကန်လူမှုကြီးကြိုက်ဌာနကစစ်ချင်တဲ့သဘောပေါ့
အဲ့ဒီတော့ဖြစ်မယ်လို့ပဲကျွန်တော်တို့ယူဆတယ်အခုထိတော့အတိအကျပြောလို့မရသေးဘူ
းဒီလိုစစ်ဆေးမေးမြန်းမှုတွေကြောင့်မို့လို့အေးအေးယူခံရတဲ့လူတွေတတိပိတ်ခံရတဲ့လူတွေရှိတယ်လို့ကြားပြီလားခင်ဗ
ျမကြားရသေးဘူးအခုထိတော့
အခုကြားရတဲ့သတင်းတွေအရအခေါ်ခံရတဲ့လူတွေစာရောက်လာတဲ့လူတွေဟာမလေးရှားကနေလာတဲ့လူတွေစီကိုပဲရောက်တာလားအိန္ဒိယတို့ထိုင်းတို့ဘက်ကလာတဲ့လူတွေစီကိုရောက်လဲကြားလားခင်ဗျာ
စာရတဲ့လူတွေကတော့မလေးရှားလေလာတဲ့လူတွေပဲဖြစ်ပါတယ
်ဟုတ်ပြီဆိုတော့ခုနကပြောတာဖြစ်နေတာပေါ့ဒါဆိုရင်မလေးရှားကပြဿနာကိုပြန်ဆ
င်ပါတယ်မလေးရှားမှာအခုအဲ့ဒီကိစ္စကြောင့်အမေရိကန်ဆိုရနေ warning ပေးတယ်မလေးရှား UNHCR ကိုအဲ့ဒါလူ4,000ကျော်လောက်အမေရိကန်ကိုမဝင်နိုင်ပဲဖြစ်သွားတယ်အခု
ကဟောဒါဆိုဒီပြဿနာမသေးဘူးပဲ
မလေးရှားမှာရှုတ်ခဲ့တဲ့အရှုတ်ထုတ်ကအခုပေါ်လာတယ်လို့ပဲပြောလို့ရတာပေါ့
ဒါဆိုရင်ဒါဟာစီးပွားရေးပုံစံနဲ့လုပ်နေတာလားဖွဲ့စည်းတစ်ခုခုအုပ်စုတစ်ခုခုကနေလုပ်နေတာလားခြားနိုင်ငံသားတွေရောပါသလားမြန်မာနိုင်ငံသားတွေပဲဖြစ်နေတာလားဘယ်လိုကြားလဲခင်ဗျာ
ပေါင်းစုံပါပဲမလေးရှားမှာသူတို့ဒီမမပီသားတွေတိတ်နေချီဒုက္ခပဲနေနဲ့ရောက်တယ်အဲ UNHCR နေ2010ခုနှစ်အထိက B2 လို့ခေါ်တဲ့အထူးအခွင့်အရေးပေးလိုက်တယ်။ပေးပြီးတော့ဒုက္ခသည်တွေနေတာများတဲ့စခန်းတွေမှာသူတို့နာမည်စာရင်းသွားကောက်တယ်။ဒုက္ခသည်ဖြစ်သတ်မှတ်တဲ့လူတွေရော။အဲဒီမှာနံပါတ်1ကတော့ UNHCR ဝန်ထမ်းတွေကိုယ်တိုင်ကနမောနမဲနဲ့နာမည်ထပ်တာတွေအဲ့ဒါပါလာတယ်။နောက်တစ်ခုကဒီမြန်မာနိုင်ငံသားတွေကိုယ်တိုင်ကဒီရောင်းစားတာတွေရှိတယ်။ကိုယ်ကတော့မသွားတော့ဘူးပေါ့နော်။ကိုယ့်ရဲ့ identity UN နာမည်ကိုရောင်းလိုက်တာရှိတယ်ပိုက်ဆံနဲ့တစ်ခုကတော့ဒီစခန်း3လေးခုမှာပဲတစ်ခုအရင်ရရသွားမယ်ဆိုပြီးတော့တယောက်ထဲကပဲစခန်းတစ်ခုနောက်တစ်ခုမှာနာမည်ပြန်ပေးနောက်တစ်ခုကကိုယ့်ရဲ့နာမည်ရေးစရင်ပေးအဲ့လိုလုပ်လိုက်တာတွေလည်းရှိတယ
်ဟုတ်ကဲ့ဒီတက်ဆိုလို့ရှိရင်ရောက်လာတဲ့လူတွေကတော့မြန်မာနိုင်ငံကလာတဲ့လူတွေပဲပေါ့တခြားနိုင်ငံသားတွေတော့မပါဘူးပေါ့
ကျွန်တော်မသိဘူးအဲ့ဒါတော့ကျွန်တော်သိတယ်လို့ကျွန်တော်တို့စီလာပြီးတော့ဒီစာရပါတယ်အခုညီပေးလို့ရမလားဆိုတော့ကျွန်တော်မြန်မာနိုင်ငံသားတွေပဲသိတာဟု
တ်ဟုတ်ကဲ့
အမေရိကန်မှာငါဖြစ်နေရင် citizen ရှောက်လို့ရပြီဟုတ်ငါနဲ့အချီတော့ကိစ္စမရှိသေးဘူး citizen သွားရှောက်တဲ့အခါမှာပေါ်သွားတော့နာမည်တူတာကိစ္စမရှိသေးဘူးမွေးတက္ကသိုလ်တူတာကိစ္စမရှိသေးဘူးနည်းနည်းတော့ကိစ္စရှိလာပြီအဖေနာမည်ရောအမေနာမည်ရောတူလာတဲ့အခါကျတော့ဒါအမေရိကန်ဆိုတာမှာ central data system မှာပေါ်သွားတာ
โอเคสรุปคุณน่ะပြောခဲ့တဲ့အတိုင်းဆိုရှင်မလေးရှားဘက်မှာလာမဲ့လူတွေလည်းရက်သွားတယ်ဆိုတော့ဒီလိုမျိုးလိန်ပြီးတော့ လျှောက်တဲ့ဒီလိုလုပ်ငန်းမျိုးတွေကိုလုပ်နေတာတွေလည်းရပ်သွားပြီလားခင်ဗျာဘယ်လိုကြားပါလဲ
အခုတော့မလေးရှားမှာကိုယ်တိုင်က2013ကျော်ပြီးရင်ရက်ဖျူဂျီကိုလက်မခံတော့ဘူးနာမည်စေးမကောက်တော့ဘူ
းဆိုတော့ဒီဇလန်လည်းမရှိတော့ဘူးပေါ့
ဟုတ်တယ်ဟုတ်တယ်ဒါပေမဲ့2013မတိုင်ခင်မှာလူတောင်းနဲ့ချီပြီးတာမှတ်ပုံတင်ပြီးသားဖြစ်တာ哦
ဟုတ်ကဲ့ဆိုတော့အခုမလေးရှားမှာဒီလိုလာဖို့အစီအစဉ်လုပ်ထားပြီးတော့မလာပြစ်ဖဲကြံနေတာကအခုဘယ်လောက်လောက်ရှိတယ်ကြားလဲခင်ဗျာ
4000ကနေ9000လောက်ရှိတယ်လို့ကြားတယ်ကျွန်တော်တို့2016တုန်းကသွားတယ်လေ
ဟုတ်ကဲ့
ကျွန်တော်ကိုယ်တိုင်လည်းသွားတယ်မလေးရှားကအဲ့မှာသူတို့ပြောပြတာ
ဟုတ်ကဲ့ဒေါက်တာရိုရင်းကကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့
ကိုကျော်လင်းဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်တောရာရှင်များခင်ဗျာဆက်သွယ်ရေးဖုန်းလိုင်းချိုးရင်းနေတဲ့ကြောင့်အတန်မကြီးမလင်းဖြစ်နေတာကိုခွင့်လွှတ်ဖို့အတွက်အနူးညွတ်တောင်းပန်အပ်ပါတယ်ခင်ဗျာအခုတော့ဒေတာတွင်သတင်းတပုတ်ကိုဆက်ပါမယ်အဂတိလက်စားမှုရှုပ်တော်ပုံနေတဲ့ဆက်ဆက်ပတ်သက်နေတဲ့အကြောရာထူးကနေဖြုတ်ချခံခဲ့ရတဲ့တောင်ကိုရီးယားသမ္မတဟောင်းပတ်ကွန်ဟေးကိုထောင်နှံအနှစ်30ချမှတ်ဖို့အတွက်တောင်ကိုရီးယားအစိုးရရဲ့ရှေ့နေတွေကရှောက်ထားလိုက်ပါတယ်ဒီအမှုကိုအင်ကာနေမှာကြားနာစစ်ဆေးစဉ်အတွင်းအစိုးရရှေ့နေတွေဘက်ကနေပြီးတော့ရှောက်ထားခဲ့တာဖြစ်ပါတယ်ဒါ့အပြင်သမ္မတဟောင်းပတ်ကွန်ဟေးပေါ်ငွေဒဏ်အဖြစ်နဲ့အမေရိကန်ဒေါ်လာတန်း130ချမှတ်ဖို့လေသူတို့ကတရားသူကြီးကိုရှောက်ထားခဲ့ပါတယ်ဗစ်တာဖက်ဒီရဲ့သတင်းလွှာကိုဆက်ပြီးတော့တင်ပြပေးရပါမယ်ခင်ဗျာတောင်ကိုရီးယားအာဏာရှင်ဟောင်းပတ်ချုံဟီရဲ့တမိဖြစ်ပြီးအသက်66နှစ်ရှိပြီဖြစ်တဲ့ပတ်ကွန်ဟေးကို2016ခုနှစ်အတွင်းအဂတိလိုက်စားမှုတွေနဲ့ဆွဲချက်တင်ခဲ့ပြီးတော့ပြီးခဲ့တဲ့နှစ်အတွင်းမှာတောင်ကိုရီးယားသမ္မတရာထူးကနေဖေရှားခဲ့ပါတယ်သူမပေါ်လက်ပေးလက်ယူပြုလုပ်မှုအာဏာအလွဲသုံးစားလုပ်မှုအကြက်ကိုင်မှုအစိုးရတိဝတ်ချက်တွေပေါက်ကြားစေမှုအာဏာအလွဲသုံးစားလုပ်ပြီးတော့တောင်ကိုရီးယားနိုင်ငံကစီးပွားရေးကော်ပိုရေးရှင်းကြီးတွေကိုသူမရဲ့မိတ်ဆွေ Choi Soon Sil ပိုင်တဲ့ပရဟိတအဖွဲ့အစည်းတွေကိုအမေရိကန်ဒေါ်လာတန်း90နီးပါးလှူဒန်းခိုင်းခဲ့တယ်ဆိုတဲ့ဆွဲချက်တွေပါဝင်ပါတယ်တမရဟောင်းပတ်ကွန်ဟီကတော့သူမအနေနဲ့အမှားရင်းတစုံတရာပြုလုပ်ခဲ့ခြင်းမရှိဘူးလို့ညင်းဆိုထားပါတယ် Choi Soon Sil ကိုအခုလာစောစောပိုင်းမှာတရားရုံးကအနာအလွဲသုံးစားပြုလုပ်မှုလက်ပေးလက်ယူလုပ်မှုနိုင်ငံတော်ကိစ္စရပ်တွေမှာဝင်ရောက်နှောက်ယှက်မှုစတဲ့စွဲချက်တွေနဲ့ထောင်ဒဏ်25နှစ်ချမှတ်ခဲ့ပြီးအမေရိကန်ဒေါ်လာ18တန်းနီးပါးဒဏ်ငွေပေးဆောင်မှုအမိန့်ချမှတ်ခဲ့ပါတယ်။ဆိုအခြေဆိုင်အာဆန်ဘူဝါရဆိုင်ရာလိလာရေးအဖွဲ့ကြီးကသုတေသနပညာရှင်ဂျိမ်းစ်ကင်ကတော့အစိုးရရှေ့နေတွေလျှောက်လွှဲထားတဲ့ထောင်ဒဏ်တက်တန်းကာလနဲ့ပတ်သက်ပြီးတော့သူ့အနေနဲ့အာအသင့်မှုမဖြစ်ရပါဘူးလို့ VOE ကပြောပါတယ်။
Convicted was Ms. Choi, who was sentenced to 25 years. So everybody knew and expected President Park to at least get the same amount of penalty in terms of the number of years.
အနည်းဆုံးသူ့ကိုချမှတ်တဲ့ပြစ်ဒဏ်အတိုင်းဒါမှမဟုတ်သူ့ထက်ပိုများတဲ့ပြစ်ဒဏ်ချမှတ်လိမ့်မယ်ဆိုတာပါပဲ။ဒါကြောင့်တိတ်ပြီးတော့ကြီးကြီးမားမားအားသင့်စရာမရှိပါဘူး
။ Miss Choi ဟာမြန်မာနိုင်ငံဆိုင်ရာတောင်ကိုရီးယားတာမကြီးခန့်အမှုနဲ့ပတ်သက်ပြီးတော့လေစုံစမ်းစစ်ဆေးမှုခံရသူဖြစ်ပါတယ်။တမရဖတ်ရဲ့မိတ်ဆွေ Miss Choi ဟာမလျော်ဩဇာအသုံးပြုပြီးတော့တန်တမာရေးအတွေ့အကြုံလုံးဝမရှိသူ Samsung စက်မှုလျှက်စက်ကုမ္ပဏီကြီးရဲ့အကြီးတန်းအမှုဆောင်ယိုဂျေးအင်းကို2016ခုနှစ်မေလအတွင်းမြန်မာနိုင်ငံဆိုင်ရာတောင်ကိုရီးယားတာမတ်ကြီးဖြစ်ခန့်အပ်ခဲ့တယ်လို့ကိုရီးယားမီဒီယာတွေမှာဖော်ပြခဲ့ကြပါတယ်။ယိုကတော့အဲ့ဒီဆွဆွဲချက်တွေကိုညှင်းဆိုပါတယ်။တမရဟောင်းပတ်ကွန်ဟေးရဲ့အမှုကိုတလအတွင်းစီရင်ချက်ချမှတ်လိမ့်မယ်လို့မျှော်လင့်ရပါတယ်။ထုံးစံရတော့တမရဟောင်းပေါ်သူ့နေရာဆက်ခံတဲ့နောက်ဆိုးရကလူငင်းချမ်းသာခွင့်ပေးနိုင်တယ်လို့ဂျိမ်းစ်ကင်ကပြောပါတယ်။ဒါပေမဲ့လက်ရှိတောင်ကိုရီးယားတမရမွန်ဂျေးအင်ကတမရဟောင်းပတ်ကွန်ဟေးကိုသူ့ရဲ့လုပ်ပယ်ခွင့်အာဏာအသုံးပြုပြီးလူငင်းချမ်းသာခွင့်ပေးမှာမဟုတ်ဘူးဆိုတဲ့အရေးအယံပြသနေပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေတန်လည်ကြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံခင်ဗျာခင်ဗျာ VOA ကနေပြီးတော့ဆက်လက်အတန်းတွေ့နေပါတယ်မြန်မာစံတော်ကြီးမနေ့6နိုင်ခွဲရှိပါပြီဒီ season ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလံမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေသလို VOA ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီဖတ်ယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းမှာဆိုရင်တော့
ဒီလိုပြေးတာပေါ့နော်။ဒါလေးဆိုတော့ internet ကြောင့်ဖြစ်တယ်၊အဝတ်အစားကြောင့်ဖြစ်တယ်။နောက်အရင်မူးသွားလို့စိတ်ခက်ကောက်မရှိလို့ဒီလိုဒါရီအစင်ကြီးပြေးတာမှာ
ဒါကတော့အင်္ဂါညတိုင်းရဲ့လေလိုင်းထုတ်လွှင့်မှုအစီအစဉ်ကိုပြန်လည်ထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ကြရမှာပါ။အဲ့ဒါအပြင်နိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းတွေကစစ်ပွင့်စားစရာအကြောင်းအရာတွေနောက်ပြီးတော့နာနခင်အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေကိုထုတ်လွှင့်ပေးဖို့အစီအစဉ်ထားပါတယ်။အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဥကျော်စံတာနဲ့ဒေါ်လာလာတန်တို့ကတင်ပြပေးကြပါလိမ့်မယ်ခင်ဗျာ
လူမှုကွန်ရက်ပေါ်ကအမုန်းစကားတွေကိုဘယ်လိုဟန်တာမလဲဆိုတဲ့ကောင်းစင်နဲ့ Cherif El Sayed Ali ရေးသားတဲ့ဆောင်းပါးကို uk.writers.com မှာဖတ်ရပါတယ်ဗြိတိန်လက်ရဇွန်ပါတီရဲ့မွတ်စလင်ဆန့်ကျင်ရေးဗီဒီယိုကိုသမ္မတဒေါ်နယ်ထရမ့်က Twitter မှာဆက်လက်ဖော်ပြလိုက်တဲ့ကိစ္စဟာရေခဲတောင်ကြီးရဲ့ရေပေါ်ကအစိပ်ပိုင်းမျှတာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီအမေရိကန်ပြည်ထောင်စုအထိနိုင်ငံရေးခေါင်းဆောင်တွေလူသိချင်ရှားပုဂ္ဂိုလ်တွေရဲ့အငင်းပွားပွဲရာရေးသားကြေညာချက်တွေကြောင့်အမုံတရားနဲ့ခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်ပြီးလူမှုကွန်ရက်မီဒီယာတွေအဆုံးချခံရမှုကိုကဘာအနှံ့ဆွေးနွေးစရာဖြစ်လာပါတယ်။ဒီနေရာမှာအွန်လိုင်းပေါ်မှာလွတ်လပ်စွာဖော်ထုတ်ရေးသားခွင့်ကိုဘယ်သူတွေကဘယ်လိုထိန်းချုပ်မလဲဆိုတာအဓိကဖြစ်ပါတယ်။ Facebook, YouTube, Twitter တို့ဟာဆန္ဒသဘောထားလွတ်လပ်စွာဖော်ထုတ်ခွင့်နဲ့ဒီမိုကရေစီရေးအတွက်အဓိကအထောက်အကူဖြစ်လာခဲ့တယ်ဆိုတော့ဒီဆိုရှယ်မီဒီယာတွေရဲ့အပြုသဘောဆောင်မှုကိုလည်းအဓိကထားစဉ်းစားမှာပါ2019မှာတော့ဆိုရှယ်မီဒီယာအသုံးပြုမှာလည်းကမ္ဘာပေါ်မှာအထူးကျပြန့်လာခဲ့ပြီးအစိုးရတွေကလည်းအမုန်းတရားဝါဒဖြန့်လာကြတာတွေ့ရပါတယ်ဒီအတွက်လွယ်လင့်တူအဖြစ်မရှိပါဘူးလွတ်လပ်စွာသဘောထားဖော်ထုတ်ခွင့်ကိုကန့်သတ်လိုက်ရင်အာဏာရှိသူတွေအပါအဝင်တခြားလူအဖွဲ့အစည်းတွေရဲ့ပြောခွင့်ဆိုခွင့်ကိုထိခိုက်စေမလားဆိုတာကလည်းထက်သွင်းစဉ်းစားမှာဖြစ်ပါတယ်ဆိုရင်ဒီအတွက်အဖြေကပါလဲရေဘူးကအဖြေလုံနိုင်တာသုံးခုရှိပါတယ်တရားဥပဒေအရအရေးယူတာအကြောင်းအရာကိုစစ်စစ်တမ်းနဲ့ပညာရေးလိုပဲဖြစ်ပါတယ်အမုန်းတရားဟန်တားရေးအတွက်နိုင်ငံတော်ဥပဒေသတ်မှတ်ပေးထားရပါလိမ့်မယ်လူအုပ်စုတစ်ခုအပေါ်ခွဲခြားရန်လိုအကြမ်းဖက်မှုဖြစ်အောင်ဆုံးစွာတဲ့ရည်ရွယ်ချက်တကယ်ပေါ်လင်းရလားဆိုတာကိုအရင်ဆုံးကြည့်ကြရမှာပါ။ဂျာကတဆင်ဖြန့်ဖြူးနေတဲ့တဆင်ခံမီဒီယာကုမ္ပဏီတွေအနေနဲ့အစိုးရထိန်းချုပ်သည်ဖြစ်စေမထိန်းချုပ်သည်ဖြစ်စေလူခွင့်ရေးချိုးဖောက်တဲ့ကိစ္စကိုရှောင်ကျဉ်ကြရမှာဖြစ်ပါတယ်။တရားဥပဒေနဲ့အကြောင်းအရာစစ်စစ်တဲ့လုပ်ငန်းတွေဟာအပေါ်ရန်အစဉ်စရံနှက်ကိုသာကြည့်ကြနိုင်ပြီးပညာရေးဗီဇာအဓိကအကြောင်းရင်းကိုဖြည့်ဆင်းနိုင်မှာဖြစ်ပါတယ်။မုံတီးမှုခွဲခြားမှုတွေကိုစာသင်ကျောင်းတွေမှာဒါမှမဟုတ်ဆိုရှယ်မီဒီယာတွေမှာကမ်ပိန်းလုပ်စီမံကိန်းချပြီးတော့ပညာပေးတဲ့လုပ်ငန်းတွေကိုထိတိယရောလှူဆောင်သင့်ပါတယ်လို့ရေးသားထားပါတယ်ခင်ဗျာ
။ဆက်လက်ပြီး Nikkei Asian Review မှာဂျပန်နဲ့စင်ကာပူအုပ်စုနဲ့လေဆိပ်ဆောက်ဖို့ contract ကိုမြန်မာကဖျက်ပစ်လိုက်တဲ့ဆိုတဲ့ခေါင်းကြီးနဲ့ရေးသားထားတဲ့ဆောင်းပါးကနေအကောင့်နှုတ်တင်ပြလိုပါတယ်။ဂျပန်ရဲ့ JGC contractor ပါဝင်တဲ့အစုရှယ်ယာစီးပွားရေးအဖွဲ့ကြီးနဲ့မြန်မာနိုင်ငံကကုန်ကျစရိတ်ခန့်မှန်းချက်နဲ့ပတ်သက်လို့သဘောထားကွဲပြားမှုတွေကြောင့်ရန်ကုန်အနီးပဲခူးမှာဟန်တာဝတီနိုင်ငံတကာလေဆိပ်သစ်ဆောက်ဖို့သဘောတူညီချက်ဖြစ်သိမ်းခဲ့ရတဲ့အခြေစိုက်ခဲ့တယ်လို့အစချီရေးသားထားပါတယ်။2016ဇန်နဝါရီလကလေဆိပ်ဆောက်လို့မဲ့မူပေါင်းသဘောတူညီမှုကိုမြန်မာအစိုးရနဲ့ JGC စင်ကာပူချန်ဂီလေဆိပ်အုပ်စုစင်ကာပူမြို့ပြအင်ဂျင်နီယာယောင်နမ်ဟိုးဒင်းစ်တို့ကြားချုပ်ဆိုခဲ့တာဖြစ်ပါတယ်။အဲ့ဒီအစုစစီးပွားရေးလုပ်ငန်းကြီးကနေပဲဟန်တာဝတီနိုင်ငံကလေဆိပ်ကိုစီမံကိုကဲသွားမှာလည်းဖြစ်ပါတယ်။စာချုပ်ပါအသေးစိတ်အချက်လက်တွေကိုနှစ်တကြာနှစ်ဖက်တို့စည်းစံညှိနှိုင်းခဲ့ပြီးတဲ့နောက်အပေးယူမတည့်တဲ့အတွက်ဇန်နဝါရီလကစာချုပ်တက်တန်းကုန်ဆုံးခဲ့တာဖြစ်ပြီးနောက်ထပ်လည်းတက်တန်းတိုးခြင်းမရှိခဲ့ပါဘူး။2020ခုနှစ်မှာစဖွင့်ဖို့ခန့်မှန်းထားတဲ့ဒီလေဆိပ်သစ်ဟာ ပြန်တမ်းမှုတွေမနိုင်မနှင်းဖြစ်နေတဲ့ရန်ကုန်နိုင်ငံတကာလေဆိပ်ကိုအစားထိုးပြီးနှစ်စဉ်ခီးတဲ့ပေါင်း12တန်းခန့်ကိုကင်တွယ်ပေးနိုင်မှာလည်းဖြစ်ပါတယ်။ကနဦးကုန်ကြစည်ဟာဒေါ်လာ1.5ဘီလီယံကိုအစိုးရရောပုဂ္ဂလိကကပါဖက်ဆက်ထည့်သွင်းရင်းနှီးဖို့ရှိပေမဲ့အစုရှယ်အဖွဲ့ကြီးကနေကုန်ကြစည်ပိုတောင်းခံထားတယ်လို့မြန်မာအစိုးရသတင်းရက်ွက်တွေကိုကိုကာဘီဖော်ပြထားပါတယ်။ ော်မတီကြီးကလိုလားတယ်လို့ဆိုထားပြီးဒီချက်ကိုမြန်မာအစိုးရကလက်ခံဖို့တွန့်ဆုံနေတာလည်းဖြစ်ပါတယ်။သဘောတူညီမှုဟာလောလောဆယ်မှာတက်တန်းကုံဆုံးခဲ့ပေမဲ့မြန်မာအစိုးရကတော့လေစိတ်တက်ဆောက်ဖို့စံတရှိသေးဖြစ်ပြီး GGC ကော်မတီအပါအဝင်စီးပွားရေးလုပ်ငန်းကြီးတွေနဲ့ပြန်ညှိနှိုင်းဖို့ရှိတယ်လို့ဆိုထားပါတယ်။ဒါပေမဲ့ GGC ဂျပန်ကော်မတီကတော့ contract ဆက်လိုချင်မိမဲ့လို့လေလက်တွေမှာအလုပ်ဖြစ်ဖို့ကခက်ခဲနေတယ်လို့ဆိုပါတယ်။2013ခုနှစ်ကဟန်တာဝတီလေစိတ်တက် contract ကိုတောင်ကိုရီးယားအင်ချုံနိုင်ငံကလေစိတ်ဥဆောင်တဲ့အစုရှယ်ယာဆက်အဖွဲ့ကြီးကနေ contract ရခဲ့ပြီးမြင်အစိုးရနဲ့သဘောချင်းတိုက်ဆိုင်ခဲ့တဲ့အတွက် contract ပြတ်ခဲ့ရတာလည်းဖြစ်ပါလိမ့်ရှင်
။ဒါကတော့ကမ္ဘာသတင်းမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုအကောင်းဆုံးတင်ပြခဲ့တာဖြစ်ပါတယ်။အခုဆက်ပြီးတော့နားဆင်ရမှာကတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်။ American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာပါ။
ဒီကနေ့တင်ပြမယ် idiom အသုံးက
spread oneself too thin
ဖြစ်ပါတယ်စာလုံးပေါင်းက spread spread ကဖြန့်တာ onself oneself ကကိုကိုကို too too thin thin too thin ရသိပ်ကိုပါလွှားတာဆိုတော့သရုပ်ဟင်းရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ကိုကိုကိုသိပ်ကိုပါလွှားအောင်ဖြန့်လိုက်တာပေါ့တကယ်တော့လူခန္ဓာကိုယ်ကိုပါအောင်ဖြန့်လိုက်လို့မရပြီမဲ့လို့လေဒီနေရာမှာတာဝန်တွေကိုလူဦးအနေနဲ့မနိုင်မနှင်းယူထားလို့ကျမတို့မြန်မာစကားရတာဝန်တွေလှုပ်ရှားတွေဝန်ထုတ်ဝန်ပိုးတွေပြီနေတာပြားနေတာပဲဆိုတဲ့အဓိပ္ပာယ်နဲ့တူတယ်လို့ဆိုရမှာပါ idiom ဆိုတဲ့ verb အဓိပ္ပာယ်ကလည်းဒီတိုင်းပါပဲဟိုဟာလဲလှုပ်ခြင်းဒီဟာလဲလှုပ်ခြင်းဘယ်ဟာမှကောင်းကောင်းမလုပ်နိုင်တာမျိုးအခြေအနေမျိုးတာဝန်ယူထားရတာမနိုင်မနှင်းဖြစ်နေတဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ။
As chief executive of the company, Mr. Green has spread himself too thin. No wonder he's always looking tired.
ကုမ္ပဏီရဲ့ဥက္ကဋ္ဌအနေနဲ့ Mr. Green ကမနိုင်တာဝန်တွေထမ်းနေတယ်လေ။ဒါကြောင့်သူကိုကြည့်ရတာအမြဲပဲပင်ပန်းနေတာကလည်းမဆမ်းမဘူးဗျာလို့ဒီပေးရပါလေ။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ As chief executive of the company, Mr. Green has spread himself too thin. No wonder he's always looking tired.
တာဝန်တွေကိုလူဦးအနေနဲ့မနိုင်မနှင်းယူထားလို့တာဝန်တွေလှုပ်ရှားတွေဝန်ထုတ်ဝန်ပိုးတွေပြီးနေတာပြားနေတာပဲဆိုတဲ့အခြေအနေမျိုးကို idiom အသုံးရဘယ်လိုပြောမလဲ
။ Spread oneself too thin.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာပါ။အခုတော့မင်းကညပိုင်းမှာဆွေးနွေးကြရတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့နားဆင်နိုင်ပါပြီ။မတ်တင်ကြီးထက်ကအစီအစဉ်တင်ဆက်ထားတာပါခင
်။ဒီလိုရဲ့အင်္ဂါနေ့ညချမ်းထိုက်ရိုက်လေးလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါတယ်ကျွန်မသင်္ကီးထိုက်ပါဒီကနေ့ညမှာတော့ဒီလင်ပိုင်းဆိုင်ရာထိပါစော်ကားခံရမှုတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်ရှင်ပါဝင်ဆွေးနွေးကြမဲ့သူတွေလည်းရောက်နေပါပြီဒီမြန်မာနိုင်ငံမှာဆိုရင်လင်ပိုင်းဆိုင်ရာထိပါစော်ကားမှုတွေကဘလောက်ကျဲပြန့်နေပြီလဲဘလို့အခြေအနေတွေကိုအခွင့်ကောင်းယူပြီးတော့ဖြစ်နေပြီလဲနောက်လူမှုအတိုင်းအဝိုင်းကရောဒါတွေကိုလက်သင့်ခံထားပါသလားဒါတွေကိုဆွေးနွေးကြဖို့ပါရှင်အရင်ဆုံးတော့ကျမဒီအစောပိုင်းတုန်းကဒီကိုယ်တိုင်ကြုံတွေ့ခဲ့ရသူတို့ဖြစ်တဲ့ဒီမတန်းတန်နိုင်ရဲ့ပြောပြချက်ကိုကျမအရင်ဆုံးဟိုကြိုပြီးတော့မေးထားပါတယ်အဲ့ဒါလေးအရင်နားဆင်ကြည့်ကြရအောင်ပါရှင
်ညီမကကျတော့ဟိုဘာသာစကားတင်နေဆရာမလုပ်တယ်ပေါ့နော်လုပ်တော့ညီမတို့ကအိမ်လေအိမ်လေကိုလိုက်တင်ရတာပေါ့တရက်ကွက်ဟိုကိုယ့်ရက်ကွက်မဟုတ်ပဲလဲသွားလာနေတာပေါ့နော်သွားတဲ့အခါမှာဒီ ဒီတော့ငါအဝတ်စားကြောင်းဆိုတဲ့ကိစ္စကတော့လုံးဝမဟုတ်ဘူးပေါ့လို့ဆိုညီမတို့ကစာတင်တဲ့ဆီယမားတွေဒီတက်တော့ပို့ပြီးတော့တောင်မှအဝတ်အဝတ်အစားကိုပို့ကြီးကြီးသေးသေးလေးမိုးဝဲချက်အောင်တင့်တော့အောင်ညီမတို့ကစားသွားလာနေတာပဲပေါ့နော်သွားလာတော့ဒီမကအဲ့ဒီမြို့တကုံမှာစာသွားတင်တယ်မြို့တကုံလာဖို့ဆောင်ကြကြလည်းမဟုတ်ဘူးဒီဟိုဒီကနေ့တိတ်မိုးလေးလာဖို့အဲ့ဒီမနေ့ဆောင်လမ်းပါညာအဲ ီးသွားတယ်သွားတဲ့အချိန်မှာအဲ့အလောက်ကနေပြီးတော့ကို့ဒီကိုတစ်ချက်ဆွဲလန်တယ်ပေါ့ဆွဲလန်တော့လေကို့ရဲ့မတိစိတ်ကတော့ဟဲ့ဒါကိုအတိပြောင်းရောင်းများလှမ်းစတာလားဆိုပြီးတော့ကိုအချက်အငိုက်ပေါ့အဲ့ဒီမှာတော့ဒီကိုလည်းဆွဲလန်ပြီးသူ့လက်ကတခါလေးကို့ရင်ဘက်ဒီကိုခံရှောက်လာတော့လာတော့သူ့ရဲ့ဒီရက်ကတော့ဒီရင်ဘက်ကိုကိုင်လိုက်မယ်ဆိုတဲ့စိတ်မျိုးဖြစ်ပါလိမ့်မယ်အဲ့ဒါကိုဒါပေမဲ့ညီမကလွယ်အိတ်ကိုဆင်းသက်လွယ်ထားတယ်။တွေ့တော့ညီမရဲ့ဆင်းသက်ကျိုးနဲ့တုံ့လက်နဲ့ညှိပြီးတော့သူကသူနဲ့စပင်းပေါ်ကဆိုတော့ခမန်းကလေးဖြစ်တော့လူရင်းမကြောက်လိုက်ဘူးမရောက်ခင်လေဒီရင်ဘတ်တီကိုလိုဆက်ချောက်ချမ်းနဲ့ကြည့်တယ်ရမ်းသွားတဲ့လူမျိုးပေါ့နော်ပုံပုံနဲ့နှစ်ချက်လောက်ရမ်းသွားတဲ့လူမျိုးဖြစ်သွားတာပေါ့။ဖြစ်တော့အဲဒီရင်ဘတ်တီနာသွားတာအဲ့ဒါကအဲ့ဒါနဲ့ဖြစ်တာတစ်ခါအဲ့ဒါဖြစ်ပြီးတော့နောက်တစ်လမှတ်လောက်ပဲချမ်းမယ်ထင်တယ်နောက်တစ်ခါကျတော့စင်ငန်းရုံးစုံမနာကမှာစုံမနာဆိုတာကဟိုသူတို့ပြောမယ်သင်္ကန်းချုပ်မှာနေရာကောင်းလေးဖြစ်ပါတယ်ဒါတော့အင်ညာဝင်းအင်ညာဝင်းနောက်တစ်ခုကို YS ကျောင်းသားလေးပါပေါ့အဲ့ကျောင်းသားလေးမှာလည်းအဲ့လိုပဲလမ်းလျှောက်သွားနေတယ်အဲ့စပိန်တစ်စီးပဲကိုနာချက်သွားချက်လာချက်သွားချက်လာနေပြီးတော့ကိုလည်းလမ်းလျှောက်ကိုအင်းနဲ့ကိုရှောင်းနေတော့အငိုင်းနေတာပေါ့နော်ဒီစပိန်ဘာလို့ချက်သွားနေလဲဆိုတာကိုရင်းနေုံတော့ပဲရှိတယ်တတိလုံးဝမထားမိဘူးအဲ့ဒီမှာသူအနောက်ကနာပြောတင်မောင်းလာရိုက်သွားတာရိုက်ပြီးသူထွက်သွားတယ်အဲ့တော့ပြောချင်တာကခုနအဖြစ်အပျက်နဲ့အဆုံးဖြစ်ဖြစ်နဲ့လက်လုံးဝစပိန်နဲ့ပဲနောက်တစ်ချက်ကအဲ့ဒီလိုသူသွားလိုက်တဲ့အချိန်မှာခုနအဖြစ်ပြန်မာရောအခုမှရောလက်ကလုံးမှာဘာမှဖြစ်လဲဆိုတော့ကိုကဘာမှမလုပ်နိုင်နိုင်ဘူးဒီဒီရှင်းတော့ကြည့်တော့တရားမှမရှိဘူးကိုမြောက်တကုံမှာဖြစ်သွားလဲအင်ညာဝင်းအင်ညာအကုန်လုံးလုံးချုံချုံကိုကိုအတကုံကုန်းအော်ရင်တော့မကြားရတဲ့အနေအထားအဲဆိုမှတော့ကျတော့လေခါတိုင်းတော့အဲကျောင်းသားကြီးပဲဖြစ်တဲ့ကြောင့်သူရှိပါတယ်ဒါပေမဲ့သူတို့ကဒီခွေကြီးကိုစောင့်နေတယ်လုံးဝလူမရှိတဲ့အချိန်နဲ့ကိုရောက်တဲ့အချိန်နဲ့သွားတိုက်ဆိုင်တာကို
ဟုတ်ပါတယ်ဒီလိုလိမ့်ပိုင်းဆံရထိပါစော်ကားခံရမှုတွေဟာနေ့စဉ်နဲ့အမျှလူမျိုးဘာသာအသက်အရွယ်မရွေးကြုံတွေ့နေကြရတာပါအခုနောက်ပိုင်းမှာကြားသိလာရတာတွေကတော့ဒါအသက်မပြည့်သေးတဲ့ကလေးငယ်တွေအသက်မပြည့်သေးတာဆိုတာက18နှစ်မပြည့်သေးတာကိုပြောတာမဟုတ်ပါဘူးဒီအကူအညီပေးရေးပရဟိတလုပ်ငန်းတွေလုပ်နေတဲ့ကိုဖိုးစော်ကူညီပေးခဲ့ရတဲ့အခြေအနေတွေကိုလည်းနားဆင်ကြည့်ကြပါအောင်ရှင
်ဟုတ်ခုနောက်ပိုင်းကျွန်တော်တို့ကြုံရတာကတက်ငယ်ပေါ့တက်ငယ်တွေတန်ငယ်မရင်းဆိုရမှာအရင်တော့တော့တန်ငယ်မရင်းဆိုတာက15-16အဲ့ဒီအရွယ်ဖြစ်ပေမဲ့ခုနောက်ပိုင်းကျတော့4နှစ်တို့3နှစ်တို့ဒီလိုအရွယ်အထိအောက်ခြေအထိကိုရောက်လာတဲ့အခါကျတော့တော်တော်စိုးရင်ရတဲ့အနေသားဖြစ်လာပါတယ်ပြီးခဲ့တဲ့ကျွန်တော်ရပိုင်းနောက်ကကျွန်တော်ပန်းလိုင်းကုန်းတရာအောက်မှာဒီအရမပြည့်ခံရတဲ့ကလေးဆိုရင်ဒါ4နှစ်မပြည့်တပြည့်အရွယ်လေးဖြစ်တယ်နောက်အစာအိမ်စာပြက်လက်ဒီတော့နည်းနည်းခန္ဓာကိုယ်ကြုံနေတဲ့ကလေးကြီးတက်ဖြစ်နေတယ်ဒီလိုကလေးမျိုးကိုကျိုးလွန်လာပြီဆိုတော့ဒါကပြောမယ်ဆိုရင်ဒါဟိုကျွန်တော်တို့လူဖွဲ့စည်းတစ်ခုကိုချင်းချောက်တယ်လို့လေဟိုကျွန်တော်အနေနဲ့ဟိုယူဆပါတယ်နောက်ဒီလိုဟာမျိုးသက်တိုက်ဖြစ်လာမယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့ဒီမိဘတွေနောက်ကျွန်တော်တို့ရဲ့ဒီကျောင်းပတ်ဝန်းကျင်နေရာအစဟိုပြောမယ်ဆိုရင်ရုံရုံစိတ်ချရတဲ့အနေအထားတစ်ခုကိုဟိုပြောမယ်ဆိုရင်ဟိုချင်းချောက်နေတယ်လို့လေကျွန်တော်ယူဆပါတယ်က
ြဟုတ်ကဲ့ပါရှင်ဒါကတော့ဒါကိုယ်တိုင်တွေ့ကြုံခဲ့ရတဲ့သူတွေနောက်တစ်ခါဒီလိုကိစ္စမျိုးတွေကိုဒါကိုယ်တိုင်လိုက်ပါပြီးတော့ကူညီပေးနေရသူတွေရဲ့အတွေ့အကြုံတွေပါအဲ့တော့ပါဝင်ဆွေးနွေးမဲ့သူတွေကိုကျွန်မဖိတ်ခေါ်ချင်ပါတယ်ပထမဆုံးတော့ဒါလူငယ်ရေးတက်ကြွလှုပ်ရှားသူလည်းဖြစ်တဲ့ဒါမတ်တင်စာရွှင်လက်ကြီးကိုကျွန်မဖိတ်ခေါ်ချင်ပါတယ်မတ်တင်စာလိုင်းပေါ်မှာရှိပါတယ်နော
်
ဟုတ်ကဲ့ရှင်မတ်တင်စာရဲ့အဲ့တော့ဒီလိမ့်ပိုင်းဆိုင်ရာထိပါကျူးလွန်မှုဆိုတာမှဒါအမျိုးသမီးတွေလိုပဲလူတွေကပြင်းမြင်လိုက်ကြတာပါကလေးတွေဒါအမျိုးသားတွေနဲ့လည်းသက်ဆိုင်ပါတယ်ဒါအမျိုးသားတွေမှလည်းဒါဟိုခံရတဲ့ဟာတွေရှိပါတယ်ဒါပေမဲ့ဒီအများစုမြင်ရတာတော့အမျိုးသမီးတွေနဲ့ကလေးငယ်တွေကပို့ပြီးတော့ပြစ်မှတ်ထားခံရတာပေါ့နော်အခုနောက်ပိုင်းလူမှုကွန်ရက်တွေကလည်းပွင့်လင်းလာပြီးဆရက်ခါရောက်တော့ပို့ပြီးတော့မြင်လာရတာပေါ့အဲ့တော့ဒီလိုကိုခံရပြီဟေ့ဆိုတဲ့အချိန်မှာလူမှုအတိုင်းဝိုင်းထဲမှာပွင့်ပွင့်လင်းလင်းဟိုကိုကပြောပြလိုက်လို့ကူညီမဲ့အတိုင်းဝိုင်းမျိုးအခြေအနေမျိုးမြန်မာလူအဖွဲ့အစည်းတွေမှာရှိပါပြီလားဘလောက်ထိအောင်ဒီကိစ္စတွေကိုဟိုဝင်းရံပေးဖို့အားပေးမဲ့လူမှုအတိုင်းဝိုင်းမျိုးဖြစ်နေပါပြီလားရှင်ကျမတို့လူမှုအတိုင်းဝိုင်းက
เราเนี่ยมาในเงี้ยยินดีมุอาเพียชิสีปาราเดียอาเพียชิสีลูกดีตัวมาเรียอ่าตัวขอไว้ใส่ยาตัวเรียต้องมาต้นเต็มหัวคู่เชิงคิวเราเนี่ยมาสุดเกี่ยวโอ้นับนับก็จะวิดีบอกเนาะเกี่ยวชิวสเวสันมาเรียแต่ที่เราพิจารณาเรื่องอะไรเข้ามาตัวเองการเคลื่อนที่เชื่อมว่าเราลูลาเรื่องที่ได้ใช้ได้หามาเพียนี่ดีอยู่เช่นเราที่เราพิจารณาเรื่องจงลาวิโตยิ่งว่าเราเกี่ยวมีเงี้ยลีดีอยู่เกี่ยวมีโนตัวเอ่อ ตัวนี้ทันบงตัวเอวิซาตัวเอ่อเชิงกาลาบงเนาะไปเชิงมาชัดตัวนี้อะไรแต่ถ้าเราเห็นไม่ได้เนี่ยได้เนาะที่เวทนาอุตวามิสุรเยอุตวาบุตวาบุตรมาที่มีดาวสุเชติกาได้บ่เนาะเอาที่อายุสิ่งใดได้อายุจงที่อะไรขัดเราอันนั้นที่อายุเห็นสายบุสุราตัวเอที่ดาวสุโกเซกาเชติกาเพิ่งมีเงี้ยวมาเชิงได้ไหนอะก้าวละเออพี่เนี่ยนะประมาณท่ายามเลยแต่ทำไมที่รู้นี่ยังไงเว้ยโอ้ดาวโอ้พงเวบุตรจ้ารา จุลงแข่งอะไรดูพิเศษในกิจกรรมอยู่ปุ่มย่าอะไรรู้ไหมเราเออเลี้ยงมาเราเราเนี่ยมีอะไรปุ่มเนาะแล้วที่เราคิดได้ดีใจยังดีมาส่วนตรงนี้สิเนี่ยอันนี้บอกเรื่องนี้เดียวกันถ้าเราบอกมีด้านเดียวคิดสิเนาะเรื่องนี้ว่ามีด้านเดียวมาเลยจงตุยตาไว้จงตุยอันนี้มาเลยแต่เป็นมีด้านเดียวดีดูด้านมีด้วยจ้ามีด้านคิดได้จะจำมือดีกิจกรรมไม่ใช่นายอุตส่าห์มีด้านมีสิ่งรู้มีด้านคิดได้จะจำมือดีกิจกรรมนี่น่าจะมั่งคงจ้าแต่มีเนี่ยมีด้านเดียว internet down kitten, a wheel star down kitten, now, a young Muralu, six cut down machine. You know, Daria Sinji Bidama, Daria Sinji, but Maru, Don Lumu, Dawanga, Pumpan Lilin, or Lakayama, Palace, or Dino Pisari Kitaha, Chulon, to get Sita Ascendant, now Outani, look, Sita Ascendant, or Machine Os Ramu, Maru, Lakamulu, and I was Maru, a Surabra, Lakamulu, Tizu, and Lakamulu, Dawan, Lakamulu, and Lakamara in the game.
ဟုတ်ကဲ့ပါဒီကိစ္စနဲ့ပတ်သက်ပြီးတော့ဒါကျွန်မဟိုအကူညီပေးနေတဲ့အထူးသဖြင့်ကလေးငယ်တွေနောက်အကူညီလိုအပ်သူအားလုံးမှာကိုဖိုးစောတနိုင်းတပိုင်းကူညီပေးနေတဲ့
ကိုပိုးစောကိုချပါဒီကိစ္စနဲ့ပတ်သက်ပြီးတော့မေးထားတာလည်းရှိပါတယ်ရှင့်အဲ့ဒါလည်းကျွန်မဖွင့်ပြချင်ပါတယ်ဆက်ပြီးတော့ဟိုအစိုးရကိုယ်တိုင်ကလည်းမတွေ့ကြဘူးနောက်တစ်ခုကဒီအစိုးရဌာနတွေအပိုင်းမှာလည်းဌာနကြီးကလည်းဒီပုံမှာလက်လုံးမှာအာယုံတိုက်နိုင်မှာမရှိဘူးဘာကြောင့်မရှိရလဲဆိုတော့ဟာကြတော့လေကျွန်တော်တို့အနေနဲ့ဟိုဆိုတော့ဟိုတိုက်တော့လေဒီပုံမှာဟိုနားမလည်ဘူးပေါ့နော်
โอเคเช่นคุณผู้ชมเจสุว่าเราจะมาตั้งแต่ไหนก็เพิกขอจิมาเลยมาตั้งแต่ไหนก็เราถ้าตู้กูรันจงตู้ยาเลยถ้าแม่ตู้เล่มาตั้งยึดเข้าไปเอาเช่นนั่นก็คือเช่นเงินเราพี่เด็กเช่นงานแต่ที่มันชีวิตเด็กเช่นบ่เนาะโอ้วันนี้มาดูเรื่องเงินเด็กที่เรามีชีวิตถ้าเด็กเช่นนั่นใช่ก็เราโอ้ตายเนี่ยเสียงเราทารุปธรรมเอาตรงกูว่าไอ้ซาเจนอีกตัวละสิเด็กซาเจนเองกูเจ้าเด็กธรรมซาเจนเองงานเราว่าคนเราที่เช่นโอ้ตีเยอะกว่าเดียร์เรา
ဒီလိုကိုကအတိပါခံရတယ်ဒါကျူးလွန်ခံရတယ်ဆိုတဲ့ခါရောက်တော့ဒီကိစ္စနှင်းနဲ့ချီကြာလာတာလည်းဖြစ်ဖြစ်မဲ့လာနဲ့ချီကြာလာလည်းဖြစ်မဲ့ဒီကိစ္စကိုမိမိပျောက်ပျောက်ဖြစ်သွားပါသလားစိတ်ပိုင်းဆိုင်ရာမှာရောပါရင်းများခံစားရပါလဲ
ว่าที่เป็นส่วนงานที่ดาวบอมมาเองโว้ยกูว่าถ้าเช่นว่าประชาชนที่มาช่วยตัวเองดีเนี่ยใส่กูว่าตัวดีเลยสุดละมากูเลยใส่กูอ่ะคุยเฉยเลยที่จะไปจ่ายดีก็เล่าจ่ายเลยเนาะวันนี้มาฟ้องมีไม่ใช่ฟ้องมีต้องจ่ายดีไม่ใช่ฟ้องชิ้นละเนี่ยต้องมาที่ลูกกูเชื่อกูต้องกลับไปเช็คเองเนี่ยเชื่อเช็คตัวละต้องเอาจูอยู่ก็ต้องมีเนี่ยละต้องเล่าต้องดีเอซี่ไปตุนเนี่ยหน่อยบางบ้านไหนมันลงไหนไหนกูจะกู้เงินนั่นเปล่าไรเช่นนั ကျွန်တော်တို့ဒီပေါ်တော့ဒါပေမဲ့အခုလက်ရှိမှာအင်ဂျီစာလည်းလောက်ချက်ချားလဲဆိုတော့ဟိုဘယ်နာတော့တော့ဘီဘီယန်လို့ယူပရမမယုံတော့လားအရှိကဘယ်နာလားအနောက်ကဘယ်နာလားအခုလက်စပင်းအစ်စပင်းလို့ရှိရင်ဟိုဒီကဘာလဲပေါ့နော်စပင်းကတော့ဘာလို့မကောင်းလို့များများလို့ရှိရင်ဖုန်းဆိုင်ကဘုံဝင်သွားပြီအဲ့ငါအချိန်ကြီးပတ်ချီလာလားဆိုတဲ့ဟာမျိုးပေါ့အနောက်ဆိုရှင်လည်းဘယ်တော့မှကြောမလို့လမ်းချောင်းလို့
ဒီလိုမျိုးဆိုပြီးတော့လေတောထရှင်တယောက်ကရေးထားပါတယ်။ Ena matin asalnya ini, ena dapat tapi babi ojek madalah
sih. No kunci mulut lah, kalau kamu lu di luar ini, bukan lah ada tu ekor mah, terang ni naga kuat atau oh, jadi kalau boleh pada lu kuat atau di luar ini mulut lah ada kamu tiada ni naga, mahu dah makan lah atau punya di punya lah ada tu hal le, dia tu nak lu le sih. Makan ni pada akhir ini ni dua ini ni tu, no kunci ni. เออมาดูแลอะไรนะสักเดือนมาดีอีกเดือนนึงเลยค่ะคนนี้ดูแลอะไรแต่ละบ่มาคุ้มชาติในสามวันอะไรแต่มาดูแลเรื่องนี้เลยคือดูแลคนแต่ตัวคุ้มชาติในตัวคุ้มคนในเรื่องสามวันเลยเนาะแต่ถ้ามาเป็นที่มาที่เราต้องทำยังไงเรื่องนั้นส่วนเนี่ยดีเออเราคิดว่าเนี่ยอันนี้ตัวคุ้มชาติในค่ะมาแต่แค่จุดนั้นเลยดีอ่ะอันนี้มีอุปกรณ์ที่ไม่ใช่ที่มีเราคุ้มชาติในเรื่องจุดนั้นแล้วสุดท้ายที่จะมาเนี่ยอันนี้ที่จะทำอะไรที่จะมาเนาะ โอ้พอวิ่งอ่างเลยพอวิ่งอ่างที่เราไม่ใช่เนี่ยเราที่เนี่ยกลิ้งเลยลูกไม่กลิ้งเลยเลยเนาะยี่ห้อนี้ว่าซาสินเลยดีแต่พอวิ่งตาบอดที่จะมาแข่งอะไรเนี่ยขาดเราตาวิ่งอะไรมาใส่เรื่องนั้นสองคนนี้ค่ะว่าซาสินอะไรเลยมาใส่เรื่องนั้นสองคนนี้ก็อะไรตัวดีๆเลยพอวิ่งยังไงเนี่ยตัดที่เชี่ยลูกที่เนี่ยจะเอาลูกนี้เลยตัวมันชี้ยาวปะเนาะแต่เราอีกคนนั้นตัวเลยเอาไว้ต่ออีกคนนั้นก็มาด่าเรื่องนั้นเด็กนายเงี้ยแต่นายเง
ဟုတ်ကဲ့ပါမတင်စာကျေးဇူးပါရှင်ကျူးလွန်ခံရတဲ့သူတွေဟာဘသူတွေကိုဒါပြစ်မှတ်ထားပြီးတော့အဓိကထားပြီးတော့ကျူးလွန်ခံရလဲဆိုတာနဲ့ပတ်သက်ပြီးတော့ဒါလူငယ်ကလေးအထူးသဖြင့်ကလေးတွေကိစ္စတွေမှာဟိုလိုက်ပါပြီးတော့ကူညီပေးနေတဲ့ကိုဖိုးဆောင်ကိုကျွန်မမေးထားပါတယ်အဲ့ဒါလေးကိုလည်းနားဆင်ကြည့်ကြပါဦးရှင်ကလေးတွေကခန္ဓာခံရရတာဒီပုံမှာကျွန်တော်တို့ဟိုလုံလောက်တဲ့ဟိုမြစ
ကျေးဇူးတင်ပါတယ်ရှင်ဒီလိမ့်မိုင်းဆရာတိပါဆောကမှုတွေရောပါတတလာစေဖို့မျှော်လင့်ပါတယ်ရှင်ပါဝင်ဆွေးနွေးပေးကြသူအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်
ဒါ Maro, Diali Lansi Singu, Pian Nasin Riala Pipare, Ari Sisingu, Ingani Yama, Tesavido, Gulu, Boruni, Menep Paima, Pian Labio, Tolu, and Pinida Pipare.
American Soya, the Borami Abo, who think Yabaro Mission?
American, Nanganga Pumu to the year put USAID Ha, Pakistan, Sin Pinema, Kalini Rigu, Uyong Ampia, Taifa Yoga, Kawa Yedwe. တခါသုံးစီတူကနှစ်သိန်းခွဲကိုလူတန်းပြီးပြည်နယ်စုရနဲ့ပူပေါင်းဆောင်ရွက်နေပါတယ်။ဆေးမတူတဲ့တိုက်ဖွဲ့ယောဂဖြစ်ပွားတဲ့အခြေအတွက်ဒူလာတော့ကိုဆင်းပြည်နယ်ဂျမိုင်းဌာနကသတိပြုမိပြီးတဲ့နောက်အခုညီပေးဖို့ USA ကိုပန်ကြားခဲ့ပါတယ်။ဆင်းပြည်နယ်ဟိုက်ဒရာဘတ်မြို့ကလာဒီဖာဘက်နဲ့ခါစီမာဘက်ခရိုင်ကွန်းတို့ကမှဆေးမတူတဲ့တိုက်ဖွဲ့ယောဂကိုကာကွယ်ဖို့အခု ไทฟอยอกาทิ้งโจยอสุยาเยลุซองเจตฤด้วยจนรุเยอกุญีกาตีชีเซไม่แพ้ဆက်ဆံยีเยอากาหมู่ကိုပုံဖော်ပြသနေပါတယ်ဆင်းပြည်နယ်အစိုးရရဲ့ဂျူပန်ဆောင်ရွက်ချက်တွေကိုUSA ကဆက်ပြီးကူညီသွားပါမယ်လို့ဆင်းနယ်ဘာလူချစ်စတန်ပြည်နယ်များဆိုင်ရာUSAID ဒုတိယဒါရိုက်တာအော်ခီးအော်ဒူကပြောပါတယ်အခြေခံကျမ်းမာရေးဝန်ဆောင်မှုတွေကိုရရှိမှုတိုးတက်လာအောင်လုပ်ပေးပြီးကလေးငယ်တွေရဲ့အသက်ကိုကယ်တင်ရေးအ ဒီအစီအစဉ်ကိုစလုပ်ခြင်းကလေးကအသက်တွေကိုကယ်တင်ဖို့မိသားစုတွေနဲ့လူမှုဝန်ဝိုင်းတွေအားကောင်းစေဖို့နဲ့ကျန်းမာတန်ဆွမ်းတဲ့လူသားအင်အားစုပေါ်ထွက်လာစေဖို့ USAID ကပါကစ္စတန်အစိုးရနဲ့လက်တွဲလှုပ်ဆောင်ထားပါတယ်။လွန်ခဲ့တဲ့9နှစ်ကာလအတွင်းမှာကိုပဲမိခင်နဲ့ကလေး 6.4 သန်းအတွက်ကိုဝန်ဆောင်ကလေးနဲ့မိဖွားဆိုင်ရာကျန်းမာရေးဆောင်ရှောက်မှုအသက်ကယ်အကူအညီတွေပေးခဲ့ပါတယ်။အမျိုးသမီးနဲ့ကလေးတွေကိုကျန်းမာရေးဆောင်ရှောက်မှုပေးဖို့လှုပ်သား9000ကိုလက်ကျင့်ပေးခဲ့ပါတယ်။စင်ပန်ဂျပ်ဘာလူချစ်စတန်ခိုင်ဘာနဲ့ဖာကထွန်ခွာပြည်နယ်တွေမှာအမျိုးသမီးတွေရဲ့မိသားစုစီမံကိန်းလိုအပ်ချက်တွေပြည့်နေစေဖို့အစိုးရတွေကိုကူညီခဲ့ပါတယ်။ပါကစ္စတန်ကလေးငယ်တွေကိုစေဝါမျိုးစုံမတိုးတဲ့ဒိုင်းဖွဲ့ယောဂအန်ဒရယ်ကနေအကာအကွယ်ပေးရေးအမေရိကန်ပြည်ထောင်စုဟာပါကစ္စတန်တာဝန်ရှိသူတွေနဲ့လက်တွဲကူညီလှုပ်ဆောင်နေပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါရစေ။
တို့ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အဘော်မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်ခင်ဗျာအခုထုတ်လွှင့်နေတဲ့တနာ ਈ စာမနေ့ဖက်အစီအစဉ်ကိုမနေ့၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးမှာပါ VOA မြန်မာဘက်ကဗိုလ်ဖူးနေ့နနေ့ဖက်အစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့နောက်ဆုံးရထားတဲ့စိတ်ဝင်စားစရာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
စီရင်နိုင်ငံအရှေ့ပိုင်းဂေါတာဒေတာမှာလူသားချင်းစာနာမှုဆိုင်ရာအပြစ်ခတ်ရက်ဆိုင်မှုကိုရုရှားကနေစတင်လိုက်ပါပြီ။ဒါပေမဲ့တိုက်ပွဲတွေထပ်ပြီးဖြစ်နေစေဖြစ်တယ်လို့အဲ့ဒီဒေတာကနေအရက်သားတွေထွက်ခွာတဲ့အရေးအယံမတွေ့ရသေးပါဘူး။ဒါအပြင်ကုညီကယ်ဆယ်ရေးတွေလည်းပို့ဆောင်တာမရှိသေးပါဘူး။စီရင်မျိုးတော့ဒမတ်စကတ်စ်နဲ့ကတိုက်ပွဲတွေကနေအရက်သားတွေရှောင်တိန်နိုင်မှုအတွက်သဘုံတွေထိန်းချုပ်ထားတဲ့ဒေတာကိုရုရှားလေကြောင်းတိုက်ခိုက်မှုတွေတစ်နှစ်ကို9နိုင်ကြာရက်ဆိုင်ပြဖို့ရုရှားသမ္မတဗလာဒီမီယာပူတင်အမိန့်ထုတ်ပြန်ခဲ့တဲ့ပထမနေ့မှာပဲအရက်သား6ယောက်တည်းမင်းတေဆုံးခဲ့ရပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲကာလတွင်ရုရှားရဲ့ဝင်ရောက်ဆက်ဖက်မှုတွေနဲ့ပတ်သက်ပြီးလွှတ်တော်အမတ်တွေရဲ့စစ်ဆေးမေးမြန်းမှုခံယူဖို့သမ္မတဒေါ်နယ်ထရန့်ရဲ့ဆက်သွယ်ရေးညွှန်ကြားရေးမှူး Hope Hicks မနေ့ကလွှတ်တော်အမတ်တွေရှေ့မှောက်ကိုသွားပါတယ်။ဒါပေမဲ့အမတ်တွေရဲ့မေးခွန်းကိုတော့ဖြေကြားဖို့အတွက်ညှင်းဆန်ခဲ့ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့လူခွင့်ကောင်စီနှစ်ပတ်လည်အစည်းအဝေးမှာမြန်မာနိုင်ငံရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးလူခွင့်ဆိုင်ရာစိုးရိမ်မှုတွေကိုနိုင်ငံတချို့ကထောက်ပြပါတယ်။လူခွင့်ဆိုင်ရာအထူးကိုယ်စားလှယ်လုပ်ပိုင်ခွင့်တာဝန်ကိုတက်တန်းတိုးပေးဖို့အဆုံးပြုချက်အပါဝင်မြန်မာနိုင်ငံလူနည်းစုတိုင်းရင်းသားတွေလူနည်းစုဘာသာဝင်တွေအထူးသဖြင့်ရိုဟင်ဂျာတွေပေါ်ဆက်ဆံမှုနဲ့ပတ်သက်ပြီးအထူးစိုးရိမ်ကြောင်းပါဝင်မဲ့ဆုံးဖြတ်ချက်ကို EU ဥရောပသမဂ္ဂကတင်ပြမှာဖြစ်ပါတယ်။မြန်မာနိုင်ငံကတော့နိုင်ငံတကာပူးပေါင်းဆိုင်ရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကရခိုင်ပြည်နယ်ပြည်ထနာကိုအပြစ်သဘောနဲ့မချင်းကန်ဆိုးကျိုးတွေရှိလာနိုင်တယ်လို့ပြောပါတယ်
။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုမနေ့အစီအစဉ်ထုတ်လို့ရမှုကမတ်စုမြတ်မုံဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရ်ရဟ်မန်ဖြစ်ပါတယ်။ ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်ကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေနားဆင်နိုင်ပါတယ်။နိုင်ငံတကာကသောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOU နားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။ကျွန်တော်ဆက်မိုးယူပါ
This program has come to you from the Voice of America, Washington.